Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇွန်လ29ရက်ဗုဒ္ဓနေ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲ့သတင်းတွေကိုမတ်သိငီထိုင်နေကျွန်တော်ကြော်သိမ်းကြည့်ညမှာပါ။ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ဟီလာရီကလင်တန်ကိုရွေးချယ်လိုက်ကြပါပြီ။ဆီးရီးယားရှေ့မြောက်ပိုင်းမှာဘုံဖောက်ခွင်မှုနှစ်ခုကြောင့်လူ30ယောက်ထဲမှနေတည်ဆုံသွားပါတယ်။အင်ဒိုနီးရှားသမ္မတကအစိုးရအဖွဲ့အစည်းပြောင်းလဲဖွဲ့စည်းတဲ့ထဲမှာလူခွင့်ရေးချိုးဖောက်မှုနဲ့ဆွဆွဲခံထားရတဲ့ဗိုလ်ချုပ်ကြီးဟောင်းတဦးလည်းပါလာပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
President of the United States and the first one who will be called Madam President Hillary Rodham Clinton
American ပြည်ထောင်စုနိုင်ငံသားရဲ့ဝန်ကြီးဟောင်း Hillary Clinton ကို Democratic Party သမ္မတလောင်းဖြစ်ရွေးချယ်လိုက်တဲ့အကြောင်း Democratic Party နိုင်ငံလုံးဆိုင်ရာညီလာခံမှာကြေညာလိုက်တာပါဒီအကြောင်းနဲ့အတူမြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်ညီလာခံဆွေးနွေးတဲ့အကြောင်းတွေနဲ့ရှမ်းပြည်နယ်ကရွာသားတချို့ဖမ်းဆီးခေါ်ဆောင်သွားရတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတင်ကြီးထိုက်တို့ကပြောပြပေးပါမယ်ရှင
်ဒီနှစ်နိုဝင်ဘာလမှာကျင်းပမယ့် American သမ္မတရွေးကောက်ပွဲမှာ Democratic Party ကိုကိုစားပြုရှင်ပြိုင်မဲ့သမ္မတလောင်းဖြစ်နိုင်ငံသားဝန်ကြီးအောင် Hillary Clinton ကို Democratic Party ဝင်တွေကရွေးချယ်လိုက်ကြပါပြီ။ဒါဟာဖြင့် American သမ္မတရွေးကောက်ပွဲသမိုင်းမှာအဓိကနိုင်ငံရေးပါတီကြီးတစ်ခုကနေအမျိုးသမီးသမ္မတလောင်းတဦးကိုရွေးချယ်တာပထမဆုံးအကြိမ်ပါ။ပါတီတွင်အကျိုးရွေးချယ်ပွဲတွေမှာအပြင်းထန်ရှင်ပြိုင်ခဲ့တဲ့ Vermont ပြည်နယ်ထက်တော်မှ Bernie Sanders ကနိုင်ငံရေးညနေပိုင်းပါတီညီလာခံမှာပါတီတွင်ညီညွတ်ရေးကိုအခိုင်အမာတည်ဆောက်ဖို့ကြိုးစားတဲ့အနေနဲ့လှုပ်ထွန်းလှုံ့ညီးအရာညီလာခံကိုယ်စားလှယ်တွေမဲပေးတာကိုရပ်ဆိုင်ပြီး Hillary Clinton ကိုပါတီရဲ့သမ္မတလောင်းဖြစ်အတန်နဲ့မဲပေးရွေးချယ်ကြဖို့ပြောပါတယ်။ဒါဟာဖြင့်လွန်ခဲ့တဲ့၈နှစ်မှာ Hillary Clinton ကအဲ့ဒီအချိန်သူ့ရဲ့ပြိုင်ဘက်ဘရက်အိုဘားမာကိုထောက်ခံကြရေးပါတီညီလာခံတွင်းမှာပြောခဲ့တဲ့အချိန်အခု Mr. Sanders ကလည်းလှုပ်တာပါ Mrs. Clinton ကိုပါတီကိုစားပြုသမ္မတလောင်းဖြစ်အင်္ဂါနေ့ညနေပိုင်းမှာတရားဝင်ရွေးချယ်ခဲ့ကြပြီးတဲ့နောက်ညပိုင်းမှာတော့သူ့ရဲ့ခင်မွန်းဖြစ်သူသမ္မတဟောင်း Bill Clinton ကပါတီညီလာခံမှာမိန့်ခွန်းပြောပါတယ်နောက်နှစ်ဇန်နဝါရီလမှာသမ္မတအိုဘားမာရဲ့သမ္မတတက်တန်းကုန်ဆုံးတဲ့အခါအမေရိကန်နိုင်ငံရဲ့45ဆမျောက်သမ္မတအဖြစ် Hillary Clinton ကိုဘာကြောင့်မဲပေးရွေးချယ်တင်တယ်လဲဆိုတာBill Clinton ကအစည်းအဝေးပြောဆိုသွားပါတယ်။ Hillary Clinton နဲ့သူ့ရဲ့ပြိုင်ဘက် Republican သမ္မတလောင်း Donald Trump တို့ကြားအကြိတ်နဲ့ရှင်ပြိုင်ရမယ့်အခြေအနေကရှိနေတာပါ။နောက်ဆုံးထွက်ထားတဲ့လူလူစစ်တမ်းအများပြားမှာ Donald Trump က Hillary Clinton ကိုအသာစီးရနေတာတွေ့ရပါတယ်
။ Korean ဖုန်းတော်ကြီးတစ်ပါးကိုအကြမ်းဖက်ဝါဒီတွေကတပ်ပစ်ခဲ့ပြီးတဲ့နောက်စိုးရိမ်ထိတ်လန့်နေကြတာကိုတက်တာရရစေဖို့ကြိုးစားတဲ့အနေနဲ့ပြင်သစ်သမ္မတ François Hollande ဒီကနေ့ဘာသာရေးခေါင်းဆောင်အနေနဲ့တွေ့ဆုံပါတယ်။ဘာသာပေါင်းစုံသွေးစည်းညီညွတ်ရေးရဖို့ကြိုးစားတဲ့အနေနဲ့ဘာသာရေးပေါင်းဆောင်ကခေါင်းဆောင်အနေနဲ့ပါရီမြို့တော်မှာသူယုံကံမှာမစ္စတာအော်လန်တွေ့ဆုံတာပါ။ပြင်သစ်နိုင်ငံမှာအကြမ်းဖက်ဝါရဇွဲတိုက်ခိုက်တာတွေမကြာခဏဆူသလိုဖြစ်ခဲ့ပြီးတဲ့နောက်အခုလိုတွေ့ဆုံပွဲလုပ်တာပါ။ခရီးယာဖျားเจ้าမှာဝိပုဆူတောင်းပွဲလုပ်နေချိန်အကြမ်းဖက်ဝါရဇွဲတိုက်ခိုက်မှုဆိုင်ရာအရင်ကဆွဲချက်တင်းနဲ့ရင်ဆိုင်နေရတဲ့အသက်16နှစ်အရွယ်အစွန်းရောက်တဦးနဲ့ဘယ်သူဘယ်ဝါမှမသိသူတဦးတို့ကအသက်86နှစ်အရွယ်ဖုန်းတော်ကြီးကိုလဲပင်လှီတပ်ပစ်ခဲ့ပြီးနောက်တည့်ရက်ဒီကနေ့အထိပြင်သစ်ကကက်သလစ်ခရစ်ယာန်အတိုင်းအဝိုင်းမှာစိုးရိမ်ထိတ်လန့်နေကြဆဲပါအဒဲလ်ခါမာရှီဟာဂျမ်ဖက်ဝါရာဆွဲတိုက်ခိုက်မှုဆိုင်ရာဆွဲချက်တင်နဲ့2015ခုနှစ်မတ်လကတည်းကဆိုရင်နှစ်ကြိမ်ဖမ်းဆီးခံခဲ့ရပူပါတယ်သူရဲ့လှုပ်ရှားသွားလာမှုတွေကိုရဲကကန့်သတ်စောင့်ကြည့်နိုင်ဖို့လျှက်စစ်အချက်ပြတန်းချေခြင်းဝတ်ဆင်ထားရသူဖြစ်ပါတယ်ဖျားချောင်းကိုတိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ကိုသူတို့ကပြစ်ခတ်ပြီးရဲတပ်ဖွဲ့ကပြန်ပစ်တာမှာတိုက်ခတ်သူနှစ်ဦးစလုံးသေဆုံးခဲ့ပါတယ်
တူရကီနိုင်ငံနဲ့နယ်စပ်ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းကခါမီရှလီမြို့မှာဒီကနေ့ဘုံဖောက်ခွဲမှုနှစ်ခုကြောင့်လူ30ယောက်ထဲမှနေတည်ဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့စောင့်ကြည့်လေလာရေးအဖွဲ့တစ်ဖွဲ့ကပြောပါတယ်။ပောက်ကွဲမှုကြောင့်ဒဏ်ရာရသူတွေထဲမှာ VOA ကတ်ဘာသာဌာနသတင်းတော်တူဖြစ်သူဇာနာအူမာလည်းပါဝင်ပါတယ်။သူ့မိသားစုဝင်တွေလည်းဒဏ်ရာရပါတယ်။ဘုံပေါက်တဲ့နာကအူမာရဲ့အိမ်ဟာလုံးဝပျက်စီးသွားတယ်လို့ VOA ကတ်ဘာသာဌာနကပြောပါတယ်။ဖောက်ခွဲမှုတစ်ခုဟာကတ်အုပ်ချုပ်ရေးအဖွဲ့ရဲ့လုံခြုံရေးဌာနချုပ်ရှိတဲ့အစိုးရစောက်ဦးတစ်ခုကိုပြစ်မှတ်ထားဖို့ရည်ရွယ်တယ်လို့ကြည့်တဲ့ခြေဆိုင်ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေလာရေးဖွဲ့ကပြောပါတယ်။အဲဒီကကတ်အုပ်ချုပ်ရေးဖွဲ့ဟာခမီရှလီပံဝင်းကျင်ဒေသကိုထိန်းချုပ်ထားတာပါ။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အစွန်ရောက်ဖွဲ့ကသူတို့ရဲ့ Armec သတင်းဌာန website မှာတင်ထားတဲ့ကြေညာချက်တစ်ခုထဲမှာပြောထားပါတယ်။ကတ်လုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ဆိုပါတယ်။ IS အဖွဲ့ဟာကတ် YPG ပြည်သူစစ်တွေကိုတိုက်ခိုက်နေပြီးအဲဒီဒေသမှာအရင်တုန်းကလည်းအလားတူတိုက်ခိုက်မှုအများအပြားလှုပ်ထားမှုပါတယ်။
တူရကီအာဏာပိုင်တို့ကဒါဇင်နဲ့ချီတဲ့သတင်းထောက်တွေကိုထပ်ဖန်ဖို့အမိန့်ထုတ်ပါတယ်။ဒီလအစောပိုင်းတူရကီနိုင်ငံကဆင်အာနာဒိန်ဂျိုးပန်းမှုကိုအဓိကအစီအစဉ်သူလို့ဆိုရကပြောဆိုနေတဲ့အမေရိကန်အခြေဆိုင်မွတ်စလင်ဘာသာရေးဆရာနဲ့အဆက်ဆက်ရှိတဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့သတင်းထောက်တွေကိုဖန်မိန့်ထုတ်တာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့မှာအ ਨੇ ဆုံးသတင်းထောက်တရားအဖန်ခံရပြီးတူရကီရဲ့အကြီးဆုံးသတင်းစာဇာမန်ရဲ့စာဒီအဖွဲ့ဝင်ဟောင်း58ယောက်ကိုလည်းဖမ်းမိတ်ထုတ်ထားပါဗျ။မလအတွင်းမှာတူရကီတရားရုံးတစ်ခုကဇာမန်သတင်းစာကိုအစိုးရကထိန်းချုပ်ဖို့အမိန့်ချမှတ်ခဲ့ပြီးတဲ့နောက်မကြာခင်မှာပဲသတင်းစာထက်ရဲ့ရုံးတွေကိုရဲကဝင်ရောက်စီးနှင်းခဲ့တာပါ။အမေရိကန်မှာအခြေစိုက်တဲ့မွတ်စလင်ဘာသာရေးဆရာဖာတူလာဂူလန်ရဲ့ဘာသာရေးဆိုင်ရာလှုပ်ရှားမှုတွေနဲ့ဒီသတင်းစာကြီးကအတော်လေးပတ်သက်ဆက်နွယ်ခဲ့ပါဗျ။အစိုးရကသတင်းစာကိုထိန်းချုပ်လိုက်ချိန်ကစပြီးတော့သတင်းစာကြီးမှာအစိုးရလိုလားတဲ့ဘက်ကိုစောင်းပြီးရေးသားလာတာပါဒီသတင်းပါအစောပိုင်းကသတင်းတောက်42ယောက်ကိုဖမ်းဆီးဖို့တူရကီအစိုးရကဖမ်းမိန်ထုတ်ခဲ့ပြီးဒီထဲက16ဦးကိုအာဏာပိုင်တွေကထိန်းသိမ်းပြီးဖြစ်ပါတယ်လူ300နီးပါးတေဆုံးခဲ့ရတဲ့တူရကီဆီယနာတိန်ဂျိုးပတ်မှုမအောင်မမြင်ဖြစ်ခဲ့ပြီးနောက်ပိုင်းအစိုးရအရာရှိတွေနဲ့ပညာရေးဆိုင်ရာခေါင်းဆောင်အများအပြားကိုဖမ်းဆီးမှုတွေနောက်ပိုင်းအခုသတင်းတောက်တွေကိုဖမ်းဆီးတာလည်းဖြစ်ပါတယ်
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီကနေဘူဒူညဘက်တရုံတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တောင်တရုတ်ပင်လယ်ရေပြင်နယ်မိပိုင်ဆိုင်မှုနဲ့ပတ်သက်ပြီးနိုင်ငံတကာခုံတမာရီရုံးရဲ့ဆုံးဖြတ်ချက်ထွက်ထားပြီးတဲ့နောက်ပိုင်းတရုတ်နဲ့ဖိလစ်ပိုင်နဲ့နိုင်ငံကြားတိုက်ရိုက်ဆွေးနွေးပြောဆိုဖို့ဆန္ဒရှိကြတယ်ဆိုတာကြောင့်အတက်မီရဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့မနီလာမြို့တော်မှာရောက်နေပြီးဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီပါဝင်ထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပါတယ်။ရေပြင်နယ်မိပိုင်ဆိုင်မှုနဲ့ပတ်သက်လို့ The Hague မြို့အခြေစိုက်တရားရုံးရဲ့ဆုံးဖြတ်ချက်ထွက်ထားတယ်လို့အဲ့ဒီဆုံးဖြတ်ချက်ကိုတရုတ်ဘက်ကကန့်ကွက်ထားခဲ့ပြီးတဲ့နောက်ပိုင်းဖိလစ်ပိန်သမ္မတနဲ့ဝန်ကြီးကယ်ရီတို့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးကြတာပါဒီကိစ္စကိုတန်တမာရေးနီလန်းနှစ်နိုင်ငံချင်းနိုင်ငံစုံဆက်ဆက်ညှိနှိုင်းလှုပ်ဆောင်သွားကြပြီးယုံကြည်မှုတည်ဆောက်ရေးလုပ်ငန်းတွေလုပ်သွားကြဖို့တရုတ်နဲ့ဖိလစ်ပိန်ပါဝင်သက်ဆိုင်တဲ့နိုင်ငံတွေအားလုံးကိုအမေရိကန်ကအားပေးတိုက်တွန်းပါတယ်လို့ဖိလစ်ပိန်နိုင်ငံသားရေးဝန်ကြီးပါဖက်တူယာဆီနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးကယ်ရီကပြောခဲ့ပါတယ်မစ္စတာကယ်ရီရဲ့အခုဖိလစ်ပိန်ခီးစဉ်ပေါ်ယာနဲ့ချီတဲ့ဖိလစ်ပိန်နိုင်ငံသားတွေကကန့်ကွက်တဲ့အနေနဲ့မနီလာမြို့တော်ကအမေရိကန်တန်ရုံးကိုဒီကနေ့ဆန္ဒပြကြီးတက်ကြပါတယ်။အမေရိကန်တပ်ဖွဲ့တွေအခုထွက်သွားဆိုတဲ့ကြွေးကြော်တမ်းတွေအော်ဟစ်ပြီးဆိုင်းဘုတ်တွေကင်ထားတဲ့ဆန္ဒပြသူတွေကိုတန်ရုံးနားမှာအလီကျုံနေနေရဲတပ်ဖွဲ့ကတားဆီးခဲ့ပါတယ်
။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအစိုးရအဖွဲ့တွင်ဝန်ကြီး73ဦးအသစ်ခန့်အပ်လိုက်ပါတယ်။ခန့်အပ်လိုက်တဲ့အထက်မှာ1,090ပြည်လွန်နှစ်တွေကအရှိတီမောကိုရဲရဲဆက်ဆက်တင်ပိုက်အုပ်ချုပ်ခြင်းအတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဆွဆွဲခံရတဲ့ဗိုလ်ချုပ်ကြီးဟောင်းတဦးလည်းပါပါတယ်။ပင်လယ်ရေချောင်းရေယာဝင်ကြီးအဖြစ်ခန့်အပ်ခံရတဲ့လူဟတ်ဖန်ဒီယာဂျန်ရဲ့လက်ရှိတာဝန်ယူထားတဲ့လုံချိုကြီးဆိုင်ရာဝင်ကြီးယာဒူးကိုဗိုလ်ချုပ်ကြီးဟောင်းဝူရန်ထိုနဲ့အစားထိုးမှာပါ။အရှိတီမောလွတ်လပ်ရေးမဲခွဲဆုံးဖြတ်ပြီးနောက်စစ်တပ်နဲ့ပြည်သူ့စစ်တပ်ဖွဲ့တွေကရရဲဆက်ဆက်တိုက်ခိုက်ခဲ့တဲ့1996ခုနှစ်မှာဗိုလ်ချုပ်ကြီးဟောင်းဝူရန်ထိုကစစ်တပ်ကိုဦးဆောင်ခဲ့သူဖြစ်ပါတယ်။လူသားတို့ပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့သူလို့ကုလသမဂ္ဂခုံရုံးကဆွဆွဲထားပေမဲ့အခုချိန်ထိအမှုမရင်ဆိုင်ရသေးပါဘူး။လူဟာပန်ဂျီယာထံရဲ့ပင်လယ်ရေချောင်းရေယာဝန်ကြီးယာဒူးတက်ကတော့တောင်ထုပ်ပင်လယ်ပြင်ပိုင်နက်တွေကိုတရုတ်တို့ပိုပြီးတောင်းဆိုလာတဲ့အပေါ်အာရှပစိဖိတ်ဒေသတွင်တင်းမာမှုတွေမြင့်တက်လာချိန်မှာပေါ်ထွက်လာတာဖြစ်ပါတယ်။သမရဝီဒိုတို့ရဲ့အစိုးရအဖွဲ့တွေအတွင်တခြားရေးပါသူတို့ကတော့ပြုပြင်ပြောင်းလဲရေးသမားလက်ရှိကမ္ဘာပေါ်မှာဥဆောင်ညွှန်ကြားရေးမှုဖြစ်သူဆရီမူလျာနီအင်ဒရာဝဒီဖြစ်ပြီးသူမကတော့ဗန္ဓာရေးဝန်ကြီးအဖြစ်တာဝန်ယူမှာဖြစ်ပါတယ်။
အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံကနယ်စပ်လူမျိုးရေးဆိုင်ရာထိပ်တန်းတာဝန်ရှိသူတွေအင်္ဂါနေ့ကတွေ့ဆုံပြီးနယ်စပ်ဖြတ်ကျော်ဝင်ရောက်မှုနဲ့ကိုသွင်းကိုထုတ်တာတွေအပါအဝင်လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြပါတယ်။အိန္ဒိယနိုင်ငံရှေ့ပိုင်းအနောက်ဘင်္ဂလားပြည်နယ်ကဖူဘာရီစစ်ဆေးရေးဂိတ်မှာနှစ်နိုင်ငံနယ်စပ်လူမျိုးရေးတပ်ဖွဲ့တွေရဲ့ထိပ်တန်းတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးကြတာပါ။ဒီလအစောပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံမှာလူ20သေဆုံးရတဲ့တိုက်ခိုက်မှုဖြစ်ပြီးလူမျိုးရေးဆိုင်ရာလှုပ်ဆောင်ရမယ့်ကိစ္စတွေကိုလည်းနှစ်ဖက်အကြားဆွေးနွေးကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒေါက်ကာမြို့တော်မှာနိုင်ငံသားသားတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တန်တမန်တွေအသွားများတဲ့ဟိုလီအာတီဆန်ဆိုတဲ့ကော်ဖီဆိုင်ကိုဘင်္ဂလားဒေ့ရှ်အမျိုးသား9ဦးကဝင်တိုက်တာကြောင့်လူတွေသေဆုံးခဲ့ရတာပါ။နေဆက်လူမျိုးရေးကိုပိုကောင်းအောင်လုပ်ဖို့နဲ့လှုံ့ဆော်လို့ရတဲ့ထောက်လိုင်းသတင်းအချက်အလက်တွေကိုအချိန်နဲ့တပြေးညီအပြန်အလှန်ဖလှယ်ကြရေးကိုလည်းဆွေးနွေးကြပါတယ်
။ Israel ဘာသာရေးဆရာတဦးကိုဒီလအစောပိုင်းမှာတက်ခတ်မှုနဲ့ဆွဆွဲခံထားရတဲ့ Palestine အမျိုးသားတဦးကို Israel စစ်သားတွေကတပ်ပြစ်လိုက်ပါတယ်။ အသက်29နှစ်အရွယ်မူဟာမက်ဂျာဘာရီဖာခီဟာဂျော်ဒန်မြေအနောက်ဘက်ကန်ကဆူရီရွာမှာပုန်းနေတာကိုရဲတပ်ဖွဲ့ကရှာတွေ့ခဲ့တယ်လို့အစ္စရေးစစ်တပ်ရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြပါတယ်ဇူလိုင်လ10ရက်နေ့ကရဘိုင်မိုက်ကယ်မတ်ကိုတပ်ဖြတ်မှုမှာပါဝင်တဲ့အကြမ်းဖက်ဝါဒီတဦးဟာအင်ကာနီညာကစစ်သားတွေနဲ့အပြန်အလှန်ပစ်ခတ်ခြင်းအတွင်တေဆုံသွားတယ်လို့စစ်ဖက်ထုတ်ပြန်ချက်တစ်ခုမှပြောပါတယ်သူတို့စီးလာတဲ့ကားကိုတနတ်သမားတဦးကပစ်ခတ်တာကြောင့်မတ်တေဆုံပြီးမိသားစုဝင်၃ဦးဒဏ်ရာရခဲ့ပါတယ်ပါလက်စတိုင်းနေမြေတွေမှာအစ္စရေးနဲ့ပါလက်စတိုင်းတွေကြားအကြမ်းဖက်တိုက်ခိုက်မှုဖြစ်ရတွေ့ကြောင်းပြီးခဲ့တဲ့နှစ်စက်တင်ဘာလကတည်းကဆိုရင်ပါလက်စတိုင်းလူမျိုး200ကျော်နဲ့အစ္စရေးနိုင်ငံသား34ယောက်တေဆုံရပြီဖြစ်ပါတယ်
မိုဘိုင်းဖုန်းနဲ့တက်ဘလက်တွေမှာကစားလို့ရတဲ့ပိုကမွန်ဂိုးကစားနည်းတွေမှာအကောင်လေးတွေကိုလိုက်ဖမ်းလို့ရတဲ့နေရာတွေကနေဟီရိုရှိမာညင်ချမ်းရေးအထိမ်းအမှတ်ပန်းခြံနေရာကိုဖယ်ထုတ်ပေးဖို့ကစားနည်းတီထွင်ထုတ်တဲ့ကုမ္ပဏီကိုဂျပန်တာဝန်ရှိသူတွေကအင်္ဂါနေ့မှာတောင်းဆိုထားပါတယ်။ဩဂုတ်လ6ရက်နေ့မတိုင်ခင်မှာဖယ်ထုတ်ပေးပါလို့ကစားနည်းကိုထုတ်လုပ်တဲ့ Niantic Incorporated ကုမ္ပဏီကိုဟီရိုရှိမာမြို့အုပ်ချုပ်ရေးအဖွဲ့ကတောင်းဆိုထားတာပါ။အဲဒီနေ့ဟာ1945ခုနှစ်ကနုမြူဘုံနဲ့တိုက်ခိုက်ခံရတာကြောင့်လူပေါင်းတသိန်းကျော်သေဆုံးခဲ့ရတဲ့82နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိနေမှသတင်းထိုက်လို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတို့ရဲ့အလက်ပါအရင်ဆုံးတော့အမေရိကန်နိုင်ငံရေးနဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုဖီလီဒေးဖီးယားမြို့မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီညီလာခံမှာ2016သမ္မတရွေးကောက်ပွဲဝင်ပြိုင်နိုင်မဲ့သမ္မတလောင်းဖြစ်ဟီလာရီကလင်တန်ကိုမနေ့ကရွေးချယ်လိုက်ပါတယ်။မစ္စစ်ကလင်တန်နဲ့ပြိုင်ဘက်ဗမော့ပြည်နယ်အထက်လွှတ်တော်မှဘာနီဆန်ဒါစ်ကိုထောက်ခံသူတွေကညီလာခံမှာကန့်ကွက်ဆန္ဒပြမှုတွေရှိနေတဲ့ကြားကပဲကလင်တန်ကိုသမ္မတလောင်းဖြစ်မဲပေးရွေးချယ်ခဲ့ကြတာဖြစ်ပါတယ်။မနေ့ကညီလာခံမှာဟီလာရီကလင်တန်ရဲ့ခင်ပွန်းသမ္မတဟောင်းဘေးကလင်တန်နိုင်ငံခြားရေးဝန်ကြီးဟောင်းမက်ဒလင်းအော်ဘရိုက်တို့နဲ့အတူပါတီခေါင်းဆောင်တွေနဲ့ထင်ရှားတဲ့အမှုပညာရှင်တွေမိကုံပြောကြားခဲ့တဲ့အကြောင်းဖီလီဒေးဖီးယားမြို့မှာညီလာခံကျင်းပနေတဲ့ခမ်းမကနေကိုအောင်လွင်ဦးကတင်ပြပို့ထားပါတယ်ရှင်
။ဒီမိုကရက်တစ်ပါတီရဲ့လေးရဲ့ချန်ညီလာခံဒုတိယနေ့မှာပဲနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုပါတီကိုစားပြုသမ္မတလောင်းဖြစ်တည်ဝင်ရွေးချယ်လိုက်ပါတယ်
။ For the 45th President of the United States and the first one who will be called Madam President.Hillary
Rodham Clinton. ဒီကနေ့တော့လည်းကြားရတဲ့ကိုစရီရဲ့မဲတွေကိုရွတ်နေတော့မှာပဲ Clinton နဲ့အတူဆိုတင်သွင်းခံထားရတဲ့ Vermont ပြည်နယ်ထက်လွတ်တော်မှ Bernie Sanders ကအစီအစဉ်ကိုရပ်ပြီး Clinton ကိုတင်းညင်းညွတ်ထဲတင်မြောက်ကိုတိုက်တွန်းလိုက်တာပါ
။ I move that all votes.
ကိုယ်စားလှယ်ပေးတဲ့မဲရီအားလုံးတရားဝင်မှတ်တမ်းမှာကျန်နေဖို့ကျွန်တော်ရွှေ့ပြောင်းပေးလိုက်ပါတယ်။ဟီလာရီကလင်တန်ကိုအမေရိကန်ပြည်ထောင်စုဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်ရွေးချယ်နိုင်ဖို့ကျွန်တော်ပြောင်းပေးလိုက်ပါတယ်
။အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းအဖြစ်ရွေးချယ်လိုက်တဲ့သမိုင်းဝင်နေ့မှာစကားပြောခဲ့သူတွေထဲမှာတော့ခင်မွန်းတဲ့သမ္မတဟောင်းဘေးကလင်တန်နဲ့တူပါဝင်ဖြစ်ပါတယ်။နိုင်ငံရေးမိသားစုအရေးမှာဇနီးဖြစ်သူရဲ့ဇွဲကောင်းကောင်းနဲ့ကျိုးပန်းမှုတွေဖြတ်သန်းမှုတွေကိုသမ္မတဟောင်းကလင်တန်ကမင်းကွန်းမှာအလေးထားပြောသွားခဲ့တာ
ပါ I hope you'll elect her those of us who have
ခင်ဗျားတို့ကိုရွေးချယ်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်တို့ရဲ့ကလေးတွေသားမျိုးတွေပို့ပြီးစောင့်ရှောက်ဖို့မနဲ့ဖြန်တဲ့မနေ့ကပဲအခွင့်အရေးပို့ရခဲ့သူတွေအနေနဲ့ဒီကဘာရဲ့ဒီကြီးမြတ်တဲ့တိုင်းပြည်မှာသူ့ကိုရွေးချယ်တဲ့အကြောင်းရင်းတစ်ခုပါကျွန်တော်တို့ကမနဲ့ဖြန်ဖို့အမြဲကြည့်သူတွေပါခင်ဗျားတို့ကလေးတွေတားမြစ်မြစ်တွေအားလည်းခင်ဗျားတို့ဒီလိုလှုပ်ဆောင်ခဲ့တဲ့ကျေးဇူးတရားကိုအမြဲတစေအောက်မေ့နေပါပါ
ဒီလကန်ဒုတိယနေ့မှာတော့ဒီမိုကရက်တစ်ပါတီရဲ့အောက်လွှတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီရှင်းနေချိုဟောအဲရစ်ခိုဒါနိုင်ငံခြားရေးဝန်ကြီးဟောမက်ဒလင်းအော်ဘရိုက်စတဲ့ဒီမိုကရက်တစ်ပါတီတွင်ကထင်ရှားသူတွေလည်းတက်ရောက်စကားပြောခဲ့တာပါနိုင်ငံခြားရေးဝန်ကြီးဟောအော်ဘရိုက်ကတော့နိုင်ငံတကာနဲ့တန်တမာရေးရလုပ်ငန်းတွေလိုခက်ခဲတဲ့တာဝန်တွေကိုထမ်းဆောင်ခဲ့သူဖြစ်သမ္မတလောင်းကလင်တန်ကိုချီးကျူးစကားပြောကြားသွားပါတယ်
It is a complex round the clock job that demands not only a steady hand
ရှုပ်ထွေးနေနေပြီး24နာရီလောက်ကန်ရတဲ့တာဝန်တွေကိုထမ်းတဲ့အခါမှာတည်ငြိမ်မှုတစ်ခုတည်းတည်းမဟုတ်ပါဘူးခေါင်းအေးအေးနဲ့စဉ်းစားနိုင်ဖို့လိုသလိုနှလုံးသားကြည့်ဖို့လည်းလိုအပ်ပါတယ်ကိုကိုကိုပဲကိုစားပြုတာမဟုတ်ပါဘူးကျမတို့အားလုံးအတွက်တာဝန်ယူရတာလေဟီလာရီကလင်တန်ဟာထမ်းဆောင်ခဲ့တဲ့တာဝန်တိုင်းမှာဒီအရေးချင်းတွေနဲ့ပြည့်ဝတယ်ဆိုတာကိုပြသခဲ့ပြီးပါပြီ
Many have argued that Donald Trump would harm our national security.
Donald Trump ကသမ္မတဖြစ်လာခဲ့ရင်တော့အမျိုးသားလုံခြုံရေးကိုထိခိုက်လိမ့်မယ်ဆိုပြီးဒေါက်တာမြန်းမြန်းကထောက်ပြကြတယ်လေ။တကယ်တော့သူသမ္မတလောင်းဖြစ်ဝင်ပြိုင်နာနဲ့ကိုပဲအမျိုးသားလုံခြုံရေးကိုအထိနာစေခဲ့ပြီးဖြစ်တယ်လေ
။ ညီလာခံဒုတိယနေ့မင်းငုံပြည်သူတွေထဲမှာတော့ Washington Summerlin Street အဆူရောအလက်ရှာစကီရိုလိုနာမည်ကျော်အနုပညာရှင်တွေပါတမန်ဝင်နေ့တစ်နေ့ဖြစ်နေလဲအမတ်တရားစကားတွေပြောဖြောပြေးစီစဉ်နေတယ်လဲတင်ဆက်ခဲ့ကြတာပါဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်တဲ့မြောက်ခံရတဲ့ကလင်တန်ကိုယ်တိုင်ကလည်းစီစဉ်မထားပဲရုတ်တရက်စတိုက်ဂျိုကတစ်ဆင့်ညီလာခံကိုဝမ်းမြောက်ကြောင်းတိုက်ရိုက်စကားပြောကြားတော့ပါတယ်
and night what an incredible honor that you have given me and I can't believe we just put
ကျွန်မကိုအခုလိုရွေးချယ်လိုက်တဲ့အတွက်အထူးပဲဂုဏ်ယူမိပါတယ်အမျိုးသမီးအမျိုးသားဆိုတဲ့ခွဲခြားထားတဲ့ဖန်သားမျက်နှာချက်ကိုအကြီးအကျယ်ခွဲပြစ်လိုက်နိုင်တာမယုံနိုင်စရာလို့ပြောရမှာပါဒီလိုဖြစ်လာနိုင်ဖို့ရှင်တို့နဲ့အတူစူးစမ်းရုန်းကန်ခဲ့သူအားလုံးကိုကျေးဇူးတင်ပါတယ်ဒါဟာရှင်တို့ရဲ့အောက်မြင့်မှုပါဒီညဟာရှင်တို့ရဲ့ညပါတကယ်လို့များရုပ်မြင်တန်ကြားကနေညနေအထိကြည့်နေတဲ့မိန်းကလေးတယောက်ယောက်များရှိခဲ့ရင်ကျမပြောပြရစီကျမဟာအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာနိုင်ပါတယ်။နောက်ရှင်လည်းဖြစ်လာနိုင်ပါတယ်
။ဒီကတိပါတီတက်တဲ့အနေမှာတော့သမ္မတဘရက်အိုဘားမားနဲ့ဒုသမ္မတဂျိုးဘိုင်ဒန်တို့ကိုယ်တိုင်တက်ရောက်စကားပြောကြမှာဖြစ်တယ်လို့သမ္မတလောင်းကလင်တန်နဲ့သမီးဖြစ်သူချယ်စီတို့ကတော့ညီလာခံနောက်ဆုံးနေ့ချက်မှာစကားပြောဖို့လည်းစီစဉ်ထားကြပါတယ်ခင်ဗျာ။
ကိုအောင်လင်းဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့မြန်မာနိုင်ငံဘက်ကသတင်းတွေကိုတင်ပြပေးပါမယ်လူမျိုးကိုအခြေခံပြီးအမျိုးသားပြည်နယ်တွေနဲ့စုဖွဲ့တဲ့ Federal ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအတွက်အခြေခံမူတွေကိုဒီကနေ့မိုင်ဂျာယာညီလာခံမှာဆွေးနွေးသဘောတူခဲ့ကြပါတယ်2008ခုနှစ်တုန်းကတိုင်းရင်းသားအဖွဲ့အစည်းတွေရေးဆွဲခဲ့ကြတဲ့ Federal ဖွဲ့စည်းပုံမူကြမ်းကိုပဲပြန်လည်ဆွေးနွေးခဲ့တာပါမိုင်ဂျာယာကတိုင်းရင်းသားညီလာခံမှာသတင်းယူနေတဲ့ VOA သတင်းတော်အမမင်ခါကဒီအကြောင်းကိုသတင်းပေးပို့ထားပါတယ်ရှင်
ပြည်နယ်ကိုအခြေခံတဲ့ Federal ဖွဲ့စည်းပုံအခြေခံမူကြမ်းဟာ2008ခုနှစ်ကတိုင်းရင်းသားတွေဖွဲ့ထားတဲ့ Federal ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးနဲ့ညှိနှိုင်းမှုကော်မတီ FCDCC ကရေးဆွဲထားတာပါဒီကနေ့ဆွေးနွေးပွဲပြီးဒီထဲကအခြေခံမူတွေကိုသဘောတူလိုက်တယ်လို့တိုင်းရင်းသားတွေကပြောဆိုလိုက်တာဖြစ်ပါတယ်မူကြမ်းမှာအခန်း14ခန်းပါဝင်ပြီးပုံမှန်ပေါင်း200ကျော်ပါဝင်ပါတယ်ဒီမူကြမ်းကို2015ခုနှစ်ကညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကပြန်လည်တုံ့တက်ပြီးဒုတိယမူကြမ်းအနေနဲ့ထွက်ရှိထားပါတယ်ဒီထဲမှာပြည်နယ်ကိုဖွဲ့စည်းရမှာလူမျိုးကိုအခြေခံဖွဲ့စည်းမဲ့ဖက်ဒရယ်ဖွဲ့စည်းပုံအခြေခံတွေပါဝင်ပါတယ်ဖက်ဒရယ်ပြည်ထောင်စုကိုအမျိုးသားပြည်နယ်များအမျိုးသားများပြည်နယ်များနဲ့ပြည်ထောင်စုနေမြေစရာတွေကိုဖွဲ့ရမယ်လို့ဒီဥပဒေမူကြမ်းပုံမှန်46ခမှာဖော်ပြထားပါတယ်ဒီပေါ် UNFC ဒုဥက္ကဋ္ဌနိုင်ဟန်တာကတတ်မှတ်လှုပ်ဆောင်မှုအပိုင်းနဲ့ပတ်သက်ပြီးအခုလိုပြောပြပါရစေ
။အေးကျွန်တော်တို့ဤရရည်ရွယ်တာကတော့လက်ရှိအမျိုးသားပြည်နယ်နောက်ဥမာကချင်ပြည်နယ်ရှမ်းစားပြည်ဖြစ်ပါလေဒါခုနှစ်ပြည်နယ်ရှိပြီးသားနောက်တချို့ဒီတိုင်းဒေသကြီးအနေနဲ့ဖွဲ့စည်းထားတယ်။တွင်တချို့ပေါ့ဗျာဥမာတနင်္သာရီတိုင်းတို့ဧရာဝတီတိုင်းတို့ဒေသကြီးတွေမှာပေါ့နော်တိုင်းဒေသကြီးမှာလူမျိုးပေါင်းစုံနဲ့စုစည်းထားတဲ့အနေအထားမျိုးဖြစ်တော့လူမျိုးတစ်မျိုးတည်းကိုရဲ့နာမည်ကိုကျွန်တော်တတ်ရင်ဒါမပြည့်စုံဘူးအဲ့လိုနေထားမျိုးမှာအမျိုးသားများပြည်နယ်ဆိုပြီးတော့မှကျွန်တော်နာမည်ဟိုပေးဖို့ဖြစ်တယ
်ဒီမူကြမ်းထဲမှာဖက်ဒရယ်ပြည်ထောင်စုအဖွဲ့ဝင်ပြည်နယ်တွေအနေနဲ့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေကိုလွတ်လပ်စွာရေးဆွဲနိုင်ဖို့ဖော်ပြထားသလိုဥပဒေပြုအာဏာအုပ်ချုပ်ရေးအာဏာနဲ့တရားစီရင်ရေးအာဏာတွေကျင့်သုံးပိုင်ခွင့်ရှိဖို့လည်းဥပဒေကြမ်းမှာဖော်ပြထားတာတွေရှိပါတယ်ဒီလိုဥပဒေမူကြမ်းမှာဖော်ပြထားတဲ့အပေါ်တိုင်းရင်းသားအလုံးပြင်အစိုးရဘက်ပိုင်းကပါသဘောတူလက်ခံနိုင်ပါမလားဆိုတာကလည်းမေးခွန်းထုတ်စရာတွေရှိနေပါတယ်။ဒီအပေါ်မှာပအုပ်အမျိုးသားလူမျိုးရေးအဖွဲ့ချုပ်ဥက္ကဋ္ဌခွန်မြင့်ထွန်းကတော့အခုလိုပြောပါတယ
်။ဒါကတော့ကျွန်တော်တို့ဒီပြည်နယ်ပြည်များပေါ်ထွန်းခွင့်ဆိုတဲ့ဟာပြည်နယ်ပြည်များဖွဲ့စည်းတတ်မှတ်ရေးဆိုတဲ့ဟာကတော့ဒါကျွန်တော်တို့တိုင်းပြည်မှာမလွဲမရှောင်သာဆွေးနွေးဖြစ်ရှင်းကြရမှာဖြစ်ပါတယ်။အခုကျွန်တော်တို့2008ခုနှစ်ဒီ FCDCC ကပြုစုထားတဲ့မူကြမ်းမှာပြည်နယ်များပြည်နယ်သစ်များနဲ့ပတ်သက်ရင်ဘလို့အချက်လက်တွေနဲ့ပြည်စုံတော့ပေါ်ထွန်းခွင့်ရှိတဲ့ဆိုတာလည်းပြဋ္ဌာန်းထားတာရှိပါတယ်။သို့တော့ဒီကိစ္စကတော့ sensitive issue ဖြစ်တဲ့အတွက်ဒါထိလွယ်ရှာလည်းအခြေအနေမျိုးဖြစ်တဲ့အတွက်ကြောင့်မို့လို့ပြည်နယ်သစ်များပေါ်ထွန်းခွင့်ဆိုတာကိုကျွန်တော်တို့ကဒီကာလဒီအခြေအနေမျိုးမှာတော့ကျွန်တော်တို့အကျယ်ချဲ့ရေးမဆွေးနွေးတာပဲဖြစ်ပါတယ
်။ဒီကနေ့မှာတော့ဒီမူကြမ်းထဲမှာပါတဲ့အချုပ်ချာအာဏာတန်းတူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်တိုင်းရင်းသားလူနည်းစုအခွင့်အရေးကိုကာကွယ်ရေးပါတီစုံဒီမိုကရေစီနဲ့ဘာသာရေးကိုအခြေမခံတဲ့နိုင်ငံစတဲ့အချက်တွေပါတဲ့အချက်၈ချက်ကိုသဘောတူလိုက်တာပါဒီအချက်၈ချက်ဟာတိုင်းရင်းသားရေးဆွဲထားတဲ့ Federal ပြည်ထောင်စုတမရမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းပါအချက်တွေပါဒါ့အပြင်ဥပဒေမူကြမ်းတစ်ခုလုံးကိုတော့လက်ခံခြင်းမရှိသေးဘူးလို့တိုင်းရင်းသားတွေကပြောပါတယ်ခုတိုင်းရင်းသားတွေရေးဆွဲထားတဲ့မူကြမ်းဟာလက်ရှိတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေနဲ့ အခြေခံရောအနှစ်သာရရောအသွင်တရံပါအတော်လေးကွဲပြားမှုတွေရှိနေပါတယ်ရှင
်ငင်းကြိုင်းကိစ္စနဲ့ပတ်သက်ပြီးအားလုံးတူညီတဲ့ဘုံသဘောထားရနိုင်မှုရည်ရွယ်ချက်နဲ့ကချင်ပြည်နယ်မိုင်းကြားရံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဆွေးနွေးကြပါတယ်။အဲ့ဒီဆွေးနွေးပွဲပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲ။အခုလိုမျိုးဆွေးနွေးကြတာကနေအားလုံးလူလားတောင်းတနေတဲ့ငြိမ်းချမ်းရေးရလာဖို့တကယ်ပဲအထောက်အကူဖြစ်စေမယ်လို့မြင်ကြပါသလား။အခုလာမယ့်စနေညတိုင်းရက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-381-999အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေနေ့ညတိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါတယ်။ VOA American အသံရဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။အခုတော့ရှမ်းပြည်နယ်မှာကျင်းပနေတဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်ညီလာခံကဆွေးနွေးချက်အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်ညီလာခံကိုရှမ်းပြည်နယ်တောင်ပိုင်းပြည်လုံးမြို့မှာဒီကနေ့စတင်ကျင်းပခဲ့ပြီးတိုင်းရင်းသားလူမျိုး26မျိုးကကိုယ်စားလှယ်တွေနဲ့အတူအထူးဧည့်သည်တွေဖြစ်နိုင်ငံရေးပါတီခေါင်းဆောင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေအပါအဝင်လူပေါင်း800ကျော်လောက်တက်ရောက်ခဲ့ပါတယ်။ဒီညီလာခံကိုပြီးခဲ့တဲ့ရက်တွေကဆိုင်းငံ့ထားဖို့အတွက်ရှမ်းပြည်နယ်အစိုးရကညွှန်ကြားခဲ့ပေမဲ့နှစ်ဖက်ညှိနှိုင်းပြီးတဲ့နောက်မှာကျင်းပခဲ့တာလည်းဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တိုင်းသားလူမျိုးစုတွေကလူငယ်ကိုယ်စားလှယ်တွေအများဆုံးပါဝင်တက်ရောက်ခဲ့တဲ့ဒီညီလာခံကိုပင်လုံမြို့မှာဒီကနေ့မနေ့ဖက်အော်အော်မြင်မြင်နဲ့စတင်ကျင်းပနိုင်ခဲ့ပြီဖြစ်ပါတယ်။ဒီညီလာခံကိုတက်ရောက်ဖို့ဖိတ်ကြားထားတဲ့ကိုယ်စားလှယ်တွေအားလုံးပါဝင်တက်ရောက်ခဲ့တယ်လို့လည်းညီလာခံဖြစ်မြောက်ရေးကော်မတီအဖွဲ့ဝင်နဲ့ပြောရေးဆိုခွင့်ရှိသူမင်းအောင်ထောကပြောပါတယ
်။26ဖွဲ့လာတယ်ဟိုပြန်မြတော့ကျွန်တော်ဥစား900ဝန်းကျင်ပေါ့နော်အေးလာတော့လာတယ်။နော်ဒီသားခံနေလာတာအများကြီးပဲဒီသားခံနေရအောင်150 200မိသားလောက်လာတယ်။
လူငယ်ညီလာခံကိုရှမ်းတိုင်းရင်းသားများဒီမိုကရေစီပါတီဒုဥက္ကဋ္ဌဆက်ခမ်းပိုင်ဖစခိုင်အမျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နာယကဥခွန်ဥက္ကာတို့နဲ့အတူရှမ်းပြည်လူမျိုးပေါင်းစုံလွတ်မြောက်ရေးအဖွဲ့ရလာလာဖကင်းနီပြည်လူမျိုးပေါင်းစုံပြည်သူလွတ်မြောက်ရေးတပ်ဦးကလာလာတကျန်းပြည်သစ်ပါတီစတဲ့အဖွဲ့အစည်းကခေါင်းဆောင်တွေနဲ့ပါဝင်တက်ရောက်ခဲ့ပါတယ်ဒီကနေ့မနေ့မှာညီလာခံအခမ်းအနားဖွင့်ပွဲနဲ့မိတ်ဆက်ပွဲအစီအစဉ်တွေကျင်းပခဲ့ပြီးတဲ့နောက်မှာ21ရာစုပင်လုံးညီလာခံနဲ့လူမှုအဖွဲ့အစည်းများအခမ်းအနားနိုင်ငံတော်တည်ဆောက်ရေးစတဲ့ခေါင်းစဉ်တွေနဲ့ဟောပြောဆွေးနွေးခဲ့ကြပါတယ်။ဒီညီလာခံအတွင်းမှာဆက်လက်ဆွေးနွေးမယ့်အကြောင်းအရာတွေကိုမင်းအောင်ထောကအခုလိုပြောပါတယ်
။ကျွန်တော်တို့ရဲ့အာဂျန်ဒါအရတော့ဒီနေ့ရဖွင့်ပွဲနောက်တနေ့ကျတော့ကျွန်တော်တို့ဒေါက်ခင်မမမျိုးတို့ဥက္ကဋ္ဌကတော့ slide ဖြင့်မုန်းဆက်ခေါင်တို့ပါလို့လာမယ်ပေါ့နော်ဖက်ဒရယ်နဲ့ဒီငင်းငင်းကြီးကိစ္စတွေကိုသူတို့နဲ့ဟိုပန်နယ်ပုံစံမျိုးဆွေးနွေးရမှာပေါ့နောက်တနည်းကြတော့မှကျွန်တော်တို့ကတိုင်းသားလူမျိုးအလိုက်စာတန်းတွေဖတ်မယ်ပြီးလို့ရှိရင်စာတန်းဖတ်တဲ့အပေါ်မှာမှကျွန်တော်တို့တည်ကြည်တဲ့အချက်လက်တွေရှာဖွေပြီးတော့မှ problem free တွေပါတွေလုပ်မယ်ပေါ့ပြီးလို့ရှိရင်အဲ့ဒါတွေကို blue problem solution ကပါလဲအဲ့ဒီဟာကို blue ဖြေရှင်းကြမလဲဆိုတာကိုနောက်ဆုံးဒီမှာဝိုင်းပြီးတော့မှဟိုအနာဂတ်ဟို future plan တွေအားစပါနော်ကျွန်တော်ဆွဲပေါ့ပေါ့ဟုတ်ကဲ့
ညီလာခံကရရှိလာတဲ့အချက်လက်တွေဆွေးနွေးချက်တွေကိုပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးမှာတင်ပြသွားဖို့လည်းရှိနေပါတယ်ညီလာခံကိုတက်ရောက်လာတဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကလက်ရှိကျင်းပနေတဲ့ညီလာခံအပေါ်အခုလိုသုံးသပ်ပြောဆိုပါတယ
်ဒီပင်လုံးဆိုတာအထံကရမြို့ကြီးပါပဲနော်လွန်ခဲ့တဲ့69နှစ်ကြောကပေါ့နော်ဒီနေရာမှာလွတ်လပ်ရေးမတန်ခင်တောင်တန်းနဲ့မြေပြန်ဘလို့ပူပေါင်းပြီးမှကျွန်တော်ရဲ့ပြည်ထောင်စုနိုင်ငံကြီးကိုပြီးဆောက်ကြမလဲဆိုတဲ့သဘောတူညီချက်ရယူခဲ့တာကိုအဲ့ဒီမှာပင်လုံရဲ့စစ်ကတ်နဲ့ပင်လုံရဲ့တန်တိထံတွေရှိမှာပေါ့ခုဒါရက်ကလေးတွေလေလူငယ်လေးတွေတိုင်းသားလူမျိုးတို့စုံနေပြဆိုတော့ဒီပင်လုံမှာလာစုံတာကနော်လူငယ်လေးတို့ရဲ့ပြည်ထောင်စုဆိုတဲ့ကျွန်တော်တို့အားလုံးတွားကျင်တဲ့နော်တန်းတူခွင့်ရပါတဲ့စစ်မှန်တဲ့ပြည်ထောင်စုကြီးကိုဘလောက်ထိသွားလိုကြတဲ့ဆိုတာကိုသူ့ဘက်ကပြတာပေါ့ကျွန်တော်ရဲ့စစ်မှန်တဲ့ပြည်ထောင်စုကြီးတခုကိုရအောင်ယူပြီးမှပြည်တွင်းငင်းချမှုကိုယူစေခြင်းတဲ့သဘောပါ
ညီလာခံမကျင်းပမီတည့်ရဲ့အလိုကတော့ညီလာခံကိုဆိုင်းငံ့ဖို့အတွက်ရှမ်းပြည်နယ်အစိုးရကညွှန်ကြားခဲ့ပါတယ်တိုင်းရင်းသားလူငယ်ကိုယ်စားလှယ်တွေကညီလာခံကျင်းပခွင့်ရရှိရေးအတွက်ပြည်နယ်အစိုးရစီကိုစာရေးသားတင်ပြခဲ့တယ်လို့ခီးလိုနေတဲ့ပြည်နယ်ဝန်ကြီးချုပ်နဲ့တယ်လီဖုန်းကတဆင့်ဆွေးနွေးပြီးတဲ့နောက်မှာတော့အခုလိုကျင်းပခွင့်ရခဲ့တာဖြစ်ပါတယ်
။က ကိုမိုးစောတင်ပြပို့ခဲ့တာဖြစ်ပါရဲ့ရှင်အခုတော့ရှမ်းပြည်နယ်ကရွာသားတို့ဖမ်းဆီးခေါ်ဆောင်တွားခံရတဲ့တင်ကိုတင်ပြပေးပါမယ်စစ်ရေးပဋိပက္ခတွေဖြစ်ပွားနေစေဖြစ်တဲ့မြောက်ပိုင်းရှမ်းပြည်နယ်နှမတူမြို့နယ်ဘက်ကဒေသခံကျေးရွာသားအယောက်30ခန်းဟာအမည်မသိလက်နက်ကိုင်အဖွဲ့တွေရဲ့ဖမ်းဆီးခြင်းခံရပြီးပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့ဒေသခံတွေကပြောပါရယ်ရှမ်းပြည်နယ်အတွင်းလက်နက်ကိုင်အဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုတွေကြောင့်ဒေသခံရွာသားတွေအတွက်လုံခြုံရေးကင်းမဲ့နေတယ်လို့ရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြနေကြပါတယ်ဒီအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်နံမတူမြို့နယ်မန်ဆန်ချေးရွာဘက်ကချေးရွာသားတွေဟာအမည်မသိလက်နက်ကင်ဖွဲ့တွေရဲ့ဖမ်းဆီးခြင်းကိုခံနေရတယ်လို့ဒေသခံတွေကဆိုပါတယ်မနေ့ကမန်ဆန်ချေးရွာဈေးနှိမ်မှာရွာသား၄ဦးဖမ်းခံရတယ်လို့ဒီရက်သုံးအတွင်းမှာ30ဦးထက်မနည်းဖမ်းခံထားရတယ်လို့မန်လွယ်ချေးရွာဆရာတော်ဦးတော်ပိတကအခုလိုမိန့်ကြားခဲ့ပါတယ
်ဒီလိုကျန်းစာလေးတွေကလောရသနာရီကျန်းစာမှာသူကဘာရတဲ့ပတ်ဈေးကြည့်တယ်လေအဲ့လိုဈေးတော်ဝယ်တဲ့လူတို့ဒီကြောင်နဲ့ကျေးဇူးကတက်တဲ့လူတွေအဲ့မှာဘယ်ဘက်ကြီးလဲတော့မသိဘူးသူတို့အပ်ရတာတွေကိုဆန်းခေါ်ွားပြီးပြန်မလွတ်တာတွေအခုဒီလိုလေးအဲ့ဒါတွေအစ်ဒုက္ခရောက်နေကြသူလည်းမကောင်းလို့ကျေးဇူးကပို့လာလေမန်ဆန်မှာအဲ့လိုပဲကလောင်လို့ပြောတယ်အဲ့လိုဖမ်းဖမ်းသွားတယ်ဒီမနေ့ကတည်းကဟာပဲလေးဦးအရင်အပတ်တွေဖမ်းထားတာရှိသေးတယ်အယောက်30လောက်ရှိနေပြီလေဖမ်းပြီးတော့လေတရားမင်းကြီးပြန်လွတ်လာဆိုတော့မလွတ်ဘူးအဲ့လိုမျိုးဖြစ်နေတယ်
ဒီလိုဖမ်းဆီးမှုမှာရွာသားတူတာအမခန်နဲ့ပြန်လွှတ်ပေးခဲ့ပေမဲ့ဂျာနဲ့30ဦးဟာပြန်မလွတ်သေးဘူးလို့မန်လွယ်ချေးရွာဆရာတော်ဦးတော်ပိတကမိန့်ပါတယ်။မန်ဆန်ချေးရွာဈေးနှိဖမ်းဆီးမှုမှာတောင်ပိုင်းရှမ်းပြည်တပ်မတော်အဖွဲ့ဝင်တွေကနေမူရီစေဝါဘိန်းဖြူနဲ့ဆက်နွယ်နေတူကိုဖမ်းဆီးတာဖြစ်တယ်လို့မန်ဆန်ချေးရွာဒေသခံရှမ်းမျိုးသမီးတူကဆိုပါတယ်
။ဘိန်းဖြူတဲ့လူတွေလာဖမ်းတာပါ။ဘိန်းရောက်တဲ့လူတွေလာဖမ်းတာပါ။ ACS ကပါအကုန်လုံး23ယောက်လို့တော့ပြောတယ်ရှင
်။ဒါပေမဲ့ဖမ်းဆီးခံရတဲ့သူတွေအထက်မှာကလေးတွေနဲ့အမျိုးသမီးတွေလည်းပါဝင်နေတယ်လို့နောက်ပိုင်းကလေးနဲ့အမျိုးသမီးတွေကိုပြန်လွှတ်ပေးခဲ့ပြီးအမျိုးသား30ကျော်ကိုတော့ဆက်လက်ဖမ်းဆီးချုပ်နှောင်ထားစေလို့တောင်းမလောင်တပ်ဖွဲ့ PSLS TNDD သတင်းနဲ့ပြန်ကြားရေးဌာနကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်။ဖန်စီစစ်စစ်တဲ့နေရာဟာမန်ဆန်ကျေးရွာနီးအခြေချတဲ့မြမတပ်မတော်စခန်းနဲ့တမန်ခီးမျှတာကွာဝေးနေတယ်လို့တိုင်းဒါလက်နက်ကဖွဲ့စည်းတွေဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC တန်းပလောင်တပ်ဖွဲ့တွေလည်းလှုပ်ရှားရသေးတာလည်းဖြစ်ပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းမန်တုံနမ်မတူကြောင့်မဲတီဘောနန်းခန်းဒေသဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA တန်းပလောင်တပ်ဖွဲ့တို့အကြားစီရေပဋိပက္ခဖြစ်ပွားနေစေဖြစ်ပြီးဒေသခံရွာသားတွေကိုအပြန်အလှန်ဖမ်းဆီးမှုတွေဖြစ်ပွားနေတယ်လို့လည်းဒေသခံတွေကဆိုပါတယ်။ဒီလိုအပြန်အလှန်ဖမ်းဆီးမှုလုပ်ရတွေကြောင့်ဒေသခံတွေကြားညံ့နေပြီးလုံခြုံမှုကင်းမဲ့နေတယ်လို့ရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဟရိုင်စင်ကပြောပါတယ
်။ပြန်လာတော့ဒီအဖွဲ့စည်းရဲ့နှစ်ဖွဲ့ကတော့တယောက်တစ်မျိုးစီရတဲ့ဒီအငင်းတစ်မျိုးစီတော့ပြောနေကြတာပဲ။ဒါပေမဲ့တကယ်တမ်းကျတော့ကျွန်တော်တို့ဟိုလူထုတွေကလည်းဘယ်လိုခံစားရရသလဲအဖွဲ့စည်းနှစ်ဖွဲ့ကြောင့်ကျွန်တော်တို့ဒီလူထုတွေကကြားညံ့နေတာပေါ့။အဲလုံခြုံစားတော့ရတယ်၊သွားလာရတာလည်းမလုံခြုံတော့ဘူး။ကျွန်တော်တို့ဘယ်အဖွဲ့စည်းရဲ့လက်ချက်ရဲ့လို့ဟိုမသိပဲနဲ့လူတွေအလိုပျောက်သွားလိုက်၊ထေသွားလိုက်အတော်တော်လေးဆိုးတယ်ဗျာ။အဲ့ဒါကျွန်တော်တို့ရဲ့လူစုတွေကာသအကုန်လုံးငြင်းငြမ်းနေပြီ။ဖွဲ့စည်းတဲ့ကတကယ်တမ်းဖီစောင်းရမယ်ဆိုရင်ဒါစစ်စရာအကြောင်းမရှိပါဘူး
။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းမန်တုံနမ်မတူကြောင့်မဲတီဘောနှန်းခမ်းတီရဘက်မှာတန်းပလောင်တပ်ဖွဲ့တွေနဲ့မြမတပ်မတော်တို့ကြားစီရေးသိမ်းမှနေဆဲဖြစ်တယ်လို့2015ခုနှစ်နိုဝင်ဘာလကစလို့ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့တွေနဲ့နယ်မြေပိုင်ဆိုင်မှုအတွက်တိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်။ဒီလိုဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ဒေသခံရွာသားတွေဖမ်းဆီးခံရခြင်း၊တပ်ဖြတ်ခံရခြင်းစတဲ့လူကူရေးချိုးဖောက်မှုတွေခံနေရတယ်လို့ဒေသအတွင်းစစ်ပြေးဒုက္ခတဲ့အရေးကိစ္စတွေလည်းဖြေရှင်းဖို့ခက်ခဲနေတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
နိုင်ကွန်အိမ်တင်ပြပို့ခဲ့တာဖြစ်ပါရဲ့ရှင် VOA မြန်မာပိုင်းအစည်းအဝေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်နဲ့တပတ်အတွင်းအားကစားသတင်းတွေကိုမကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူရဲ့အစည်းအဝေးမှာနားဆင်ကြရမှာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာနားဆင်ရမှာကတော့မြမမီဒီယာမြင်ကွင်းနဲ့ဦးကျော်စန်သာရဲ့မြမအရေးသုံးသပ်ချက်အပြင်တပတ်အတွင်းအားကစားသတင်းတွေကိုပါနားဆင်ကြရမှာပါမြမအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
I don't think so. I think it was important because it gave the British the
ပင်လုံစာချုပ်နဲ့ပတ်သက်ပြီးအမေရိကန်ပညာရှင်ပါမောက်ခဒေးဗစ်စတန်ဘတ်ရဲ့သဘောထားအမြင်ပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာချင်းတွင်းမြေကြီးမြင့်တက်မှုကြောင့်ဒေသခံတွေရွှေ့ပြောင်းရတဲ့အခြေအနေအကြောင်းကိုတင်ပြပေးပါမယ်။ချင်းတွင်းမြေကြီးမြင့်တက်နေတာကြောင့်ခန်းဒီမြို့ရဲ့ရေလွှမ်းမိုးပြီးလူပေါင်း 3,500 ခန့်ဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်နေကြရတယ်လို့စကိုင်းတိုင်းဒေသကြီးလူမှုမွန်နန်းကေဆေရေးနဲ့ပြန်လည်နေရာချထားရေးဦးစီးဌာနကပြောပါတယ်။လက်မှန်ဆက်သွယ်ရေးအခြေအနေကြောင့်ကူညီကေဆေရေးပစ္စည်းတွေကိုပို့တဲ့အခါမှာအခက်အခဲတွေကြုံနေရပါတယ်။ဆက်သွယ်မြင်းမြန်းထားတဲ့ VOA သတင်းတော်မတ်တင်ကြီးလင်းကပြောပြပေးပါမယ်ရှင်
။ပြီးခဲ့တဲ့သတင်းပတ်ထဲကစိုးရိမ်ရေမက်ကျော်လွန်နေတဲ့ချင်းတွင်းမြေကြီးဟာခန်းနီမြို့ရယ်ဝင်လာပြီးလူပေါင်း 3,500 ခန့်ဘေးလွတ်ရာကိုပြောင်းရွှေ့ထားရတယ်လို့စကိုင်းတိုင်းဒေသကြီးလူမှုဝန်ထမ်းကေဆေရေးနဲ့ပြန်လည်နေရာချထားရေးဦးစီးမှုဦးစဝီလီ friend က VOA ကိုအခုလိုပြောပါတယ
်။မနေ့ကကြည့်ရကျွန်တော်တို့ခန်းဒီမှာတော့ဦးစပေါင်းဂမ်းမိုးရေဝီရောက်ပြီးတော့မှချစ်ကြောင်းလာတဲ့လူကြီးကတော့1800ကျော်လောက်ရှိတယ်ကွာ။ဟုတ်ကဲ့1800ကျော်တယ်။ဒီနေ့မနေ့ထပ်ပြီးတော့ရတာ1600ကျော်ဆိုတော့အလုံးစုံ3400 3500ကျော်လောက်ရှိပါတယ်ဗျာ။ဟုတ်ကဲ့ချစ်ကြောင်းပြီးလာတယ်
ချင်းတွင်းမြေကြီးဟာစိုးရိမ်ရေမက်အထက်၅ဘီကျော်လွန်နေတာကြောင့်ခန်းဒီမြို့နယ်အတွင်းမှာရှိတဲ့ကျေးရွာပေါင်း24ရွာနဲ့အင်ချေပေါင်း400နီးပါးရေလွှမ်းမိုးခံနေရတယ်လို့စကိုင်းတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမောင်တေးကအခြေအနေကိုအခုလိုပြောပြပါတယ်
။ဟုတ်ကဲ့မကျွန်တော်ဆင်မှာတော့အခုဒီနေ့အထိကတော့ဒီရွာပေါင်း24ရွာတော့အလုံးလုံးမြို့ပါ။လို့ဆယ်ကျွန်တော်ဆင်မှာစီးရင်ကတော့မောင်တေးပြဒီဘက်ကျွန်တော်အမီးရဲ့ဆက်ကန်တပက်ကန်ပေါ့နော်အဲ့မှာကျတော့ကျွန်တော်တို့ကအင်ချီပေါင်း600ကျော်ရှိတယ်အဲ့ထဲမှာတော့ထက်ဝက်ကျော်ကတော့မြုပ်သွား400လောက်တော့မြုပ်သွားပြီမြုပ်သွားတဲ့ခါကျတော့ကျွန်တော်ဒီဟိုခန်းဒီရဲ့ဟိုဘက်ကန်ပေါ့နော်ဆင်ကြီးဆိုတဲ့ရွာလေးမှာ
လောလောဆယ်ရေ6လက်မလောက်ပြန်ကျသွားပြီဆိုပေမဲ့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတော့လကုံပိုင်းလောက်မှာမိုးရွာသွန်းတာတွေရောမှာဖြစ်လို့မြေရည်တွေနောက်ထပ်4ရက်လောက်ထိဆက်ပြီးမြင့်တက်နေမှာဖြစ်တယ်လို့ခန့်မှန်းထားပါတယ်ရေလွှမ်းမိုးမှုကြောင့်ဒေသခံတွေအနေနဲ့နေရေးထိုင်ရေးနဲ့သွားရေးလာရေးအခက်အခဲတွေရင်ဆိုင်နေရတယ်လို့ဦးမောင်တေးကဆက်ပြောပါတယ်
။စောလောဆယ်ကကျွန်တော်စင်မှာတော့ဒီတော်တော်ဒုက္ခရောက်တော့ပေါ့အမှန်ရင်ဒီရေကြီးလာတဲ့ဆန်ကျတော့နေရထိုင်ရအနောက်ဆောင်းနေရအတွက်တော်တော်လေးခက်ခဲတယ်။ပြီးတော့ဒီကယ်ဆယ်ရေးအတွက်ကျွန်တော်တို့မှဒီလိုအပ်တဲ့ဟာလို့လေတို့ပါတော့ပေါ့နော်ဆက်လေတို့ပါတော့အရင်လိုအပ်တာပေါ့နော်။ရှိတဲ့လေတွေငားပြီးမှအလိုက်ကူညီပေးရတယ်ဒီဟာပါတီကနေရင်ပေါ့နော်ကျွန်တော်
လမ်းမဆက်သွယ်ရေးအခက်အခဲကြောင့်တနအူးကူညီကယ်ဆယ်ရေးအထောက်အပံ့ပစ္စည်းတွေပို့ဆောင်တဲ့အခါမှာလည်းအခက်အခဲတွေရှိနေတယ်လို့သခိုင်းတိုင်းလူကယ်ပြန်ဦးစီးမှုဦးစဝီလီ friend ကပြောပါတယ်
။ကျွန်တော်တို့ကလမ်းမဆက်သွယ်ရေးအောက်ကလေရေလမ်းပုံမှန်ကစစ်မကြီးတော့ဒီလိုတွေသူတို့စားရိတ်ခါတဲ့ဆန်ဘူး၃ရက်စာပေါ့အဲဒါလမ်းပြီးတော့ငွေနဲ့ဆက်ပြီးတော့ထောက်ပံ့ပေးထားတယ်။ဒါမဲ့ကျွန်တော်လိမ့်ကြတော့ကျွန်တော်ကဒီနေ့ဒီရကြတယ်ဒီမှာရှိတော့ဟာဒီနေ့သွားပြီးတော့ပစ္စည်းပစ္စည်းရည်နဲ့ထောက်ပံ့လေပစ္စည်းပစ္စည်းရည်နဲ့နောက်တကြလိုအပ်တာတွေထောက်ပံ့မှုတွေသွားမှာပါဗျာ
တစ်ချိန်တည်းမှာပဲချင်းတွင်းမြေကြီးမြင့်တက်နေတာကြောင့်မုံရွာမျိုးကနေအထက်ပိုင်းဒေသတွေကိုမြေကျောင်းတက်လျှောက်သွားကြမယ်ရေကျောင်းခရီးစဉ်တွေကို၄ရက်ကြာရန်နားထားပါတယ်မြန်မာနိုင်ငံအထက်ပိုင်းမှာမြင့်တက်နေတဲ့မြေရည်တွေဟာအောက်ပိုင်းဒေသတွေကိုစီးဆင်းလာမှာဖြစ်တာကြောင့်မြန်မာနိုင်ငံအလယ်ပိုင်းနဲ့မြေဝကျွန်းပေါ်ဒေသတွေမှာလည်းမြေရည်ကြီးမှုအခြေအနေကိုသတိထားကြဖို့မိုးစလဌာနကတည်င်းထုတ်ပြန်ထားပါတယ်ရှင်
။မသိငင်လင်းပြောပြပေးခဲ့တာပါရှင်။အခုတော့အပစင်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်အတွက်မြန်မာမီဒီယာမြင်ကွင်းမှာတော့Oridu Company ရဲ့အစီအစဉ်ကြောင့်တုံးဆွဲသူတွေကြားပွဲဆူနေတဲ့ကိစ္စအစိုးရတက်ရဲ့စီးပွားရေး policy တက်ကိုမျှော်လင့်နေသူတွေဘယ်လောက်ရှိတယ်လဲဆိုတာနဲ့မိုင်းကြာရညီလာခံအပြင်ရှမ်းပြည်နယ်ကလူငယ်ညီလာခံအကြောင်းစတဲ့သတင်းတွေကိုတင်ပြပေးပါမယ်။မအိတ်ခိုင်ဦးတင်ပြထားတာကိုဦးဆက်မိုးဝေကအကူအညီတင်ဆက်ထားပါရရှင
်။အခုသတင်းပတ်ထဲမှာစိတ်ဝင်စားစရာကောင်းတာကတော့မြန်မာနိုင်ငံဆက်သွယ်ရေးဝန်ဆောင်မှုကုမ္ပဏီတစ်ခုဖြစ်တဲ့ Oridu Fonga ကနေကုဖြေကုထောဆိုတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့တုံးဆွဲသူတွေကြားမှာကြည့်ရထားခဲ့ပါတယ်။ ဆက်သွယ်ရေးဝန်ကြီးဌာနကအဲ့ဒီအစီအစဉ်ဟာလောင်ကစားတပွဲဖြစ်နေတဲ့ဆိုတဲ့အကြောင်းပြချက်နဲ့ဥပဒေနဲ့ညီမညီစီစဉ်မှုတွေလည်းပြုလုပ်နေပါတယ်။အော်ဒီဒူးရဲ့အယောင်မြင့်တွေအစီအစဉ်မှာပါဝင်ကန်ဆန်းသူတွေရှိပြီးတော့ပါဝင်ကန်ဆန်းသူတွေကအော်ဒီဒူးကမိထားတဲ့မေးခွန်းတွေကိုဖြေဆိုရမှာဖြစ်ပြီးတော့ပြန်ပြီးတော့ message ပို့ရမှာဖြစ်ပါတယ်။အဲ့ဒီအစီအစဉ်နဲ့ပတ်သက်လို့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာရေးကြတားကြတာတွေရှိတယ်လို့ပြန်ပြီးတော့ message ပို့ရတဲ့နေရာမှာငွေကျပ်နေရာကုန်ကျပ်မှာဖြစ်တဲ့အတွက်ကြောင့်ငွေကြေးကုန်ကျပ်များတယ်ဆိုပြီးတော့လေပြောဆိုနေကြတာတွေကို Facebook လူမှုကွန်ရက်စာမျက်နှာပေါ်မှာအများပြတွေ့ရပါတယ်။နောက်ထပ်တင်ပြချင်တာကတော့အစိုးရတည်းရဲ့စီးပွားရေး policy အစ်စ်ပေါ်ဘယ်သူတွေကမျှော်လင့်နေကြတယ်လဲဆိုတဲ့ကိစ္စပါပဲ။ရတရာပြည့်ပြီးတဲ့နောက်အစိုးရတည်းချပြမဲ့စီးပွားရေး policy အစ်စ်ပေါ်လူများလုပ်ငန်းရှင်အများစုအားလုံးကမျှော်လင့်ချက်တွေနဲ့ပြေဝနေကြပါတယ်။နှစ်စဉ်ဖြစ်နေကြ budget လုံငွေတွေ ကုန်သွယ်မှုနဲ့ငွေကြေးဖုံးပွားမှုတွေကြောင့်ဖြစ်လာတဲ့အလုတ်ကိုင်းနေရေးစားရေးအတွက်ဖြည့်ရှင်းပေးနိုင်မှုတွေပြည်သူများကဒီ CYA policy အစ်စ်ပေါ်မှာစောင့်မျှော်နေကြတာပဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လ ADB ကထုတ်ပြန်တဲ့အစီရင်ခံစာအရလမ်းမဲ့ဘဏ္ဍာနှစ်မှာ CYA တိုးတက်မှုနှုန်းက8.4%ကိုမှန်းထားပါတယ်။ငွေကြေးဖုံးပွားမှုတွေဒါမှမဟုတ်အလုတ်ကိုင်းရှားပါမှုတွေနဲ့အတူကုန်သွယ်တွေဘက်ကလည်းယင်းနှိမ့်ညွန့်မှုတွေကလာမဲ့ ကိုတက်နေမှုပါကချင်ပြည်နယ်ကကချင်လွတ်လပ်ရေးအဖွဲ့ထင်းချုပ်နယ်မြေဖြစ်တဲ့မိုင်ကြာရံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအရမျက်နာစုံညီအစည်းအဝေးကိုဇွန်လ26ရက်နေ့မှာစတင်ပါတယ်။ အဲ့ဒီအစည်းအဝေးမှာအပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုအပြစ်ရအဖွဲ့အစည်းပေါင်း19ဖွဲ့တက်ရောက်ခဲ့ကြပြီးမီဒီယာများပြားနဲ့တွားရောက်ပြီးတော့သတင်းရယူနေကြပါတယ်။ဒီပွဲကနေ21ရာစုပင်လုံကြီးလာခံကိုလှုပ်ဖို့အတွက်ဆွေးနွေးနေကြပြီးတိုင်းရင်းသားအားလုံးတောင်းဆိုနေတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုပုံဖော်သွားဖို့မျှော်မှန်းနေကြတယ်လို့ဆိုပါတယ်။မန်ဂျာယာညီလ Now by Maro, Adi Nilagangu Sebido, Jimba Piro Mapibi, Dagale, Nalemu, Guerra Pidelu, Jimba Comediga, Sain Sain Munga Gulu Piovare.
Okay, people general sources in a not house and career sources in Nava, General Di Pian Neatala Nala, the Nina sources in Amahole, you know. Not quite general di how people the general di Jarama Nirakane Nyai Loke Bare, not house and the Malachano the Jane Loke, not house Lee Malachano the Jane Loke, did the Kauro General de Gego.
တကယ်ကိုအားလုံးပါဝင်နိုင်တဲ့အနိရာခံကြီးတို့ကျွန်တော်တို့ကယူဆရတယ်လေနော်ဆိုတော့တိုင်းနာပေါင်းစုံတော်တော်များများနဲ့ပါဝင်လာကြတယ်ဆိုတော့ဒီပွဲကတော့တော်တော်လေးကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ဒီနှစ်သက်ရစုပင်လုံးညီလာခံကိုညီမမီးတို့ကျွန်တော်တို့တာဝန်လုပ်တာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ဒီကနေကြားလာတဲ့ဆုံးဖြတ်ချက်တွေသဘောတူညီချက်တွေအားလုံးကိုတော့နှစ်သက်ရစုပင်လုံးညီလာခ ဦးစားပေးပြီးတော့ဖော်ပြနေကြတယ်ဆိုတာကိုသိပြရင်ဒီကုန်းထုတ်လိုက်ရပါမယ်။
မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါအခုဆက်လက်ပြီးတော့ဦးကျော်စင်သားရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ပင်လုံစာချုပ်နဲ့ပင်လုံညီလာခံကျင်းပရေးကိစ္စအပေါ်ဆွေးနွေးထားပါတယ်ပင်လုံညီလာခံဟာတိုင်းရင်းသားတွေအားလုံးကိုကူစားပြုမပြုပင်လုံစာချုပ်ရဲ့စစ်မြေသဘောထားတွေကိုအမေရိကန်ပညာရှင်ပါမောက်ခဒေးဗစ်စတမ်မန်နဲ့ဦးကျော်စင်သားတို့ကဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
်တမောစတမခင်ဗျာအခုမြန်မာနိုင်ငံမှာအောက်ဂုလကျရင်27ရာစုပင်လုံညီလာခံဆိုတာကျင်းပမယ်လို့စီစဉ်နေရပါတယ်။ဆိုတော့27ရာစုပင်လုံလို့ဆိုတဲ့နေရာမှာလူတွေဟာ20ရာစုသို့မဟုတ် 1948 ခုနှစ်ကဗိုလ်ချုပ်အောင်ဆန်းကြည်မှုခေါ်ယူခဲ့တဲ့ပင်လုံညီလာခံကိုတန်ထားပြီးတော့ကျင်းပမယ်သဘောဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ဟာအဲ့ဒီဗိုလ်ချုပ်အောင်ဆန်းကျင်းပခဲ့တဲ့1948ပင်လုံညီလာခံရဲ့ဇစ်မြစ်ကိုနည်းနည်းဆန်းစစ်ကြည့်ကြပါမယ်။အဲ့ဒီပင်လုံသဘောတူညီချက်ဆိုတာဟာမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုပြည်နာပြည်လည်ရေးအတွက်အကောင်းဆုံး
I don't think so. I think it was important because it gave the British the
intellectual means. အဲ့ဒီသဘောတူညီချက်ဟာဗြိတိရှားတွေကဗမာနိုင်ငံကိုတစ်စီးတစ်လုံးနဲ့လွတ်လပ်ရေးပေးဖို့အတွက်ဖန်တီးပေးလိုက်တဲ့အတွက်အရေးကြီးပါတယ်။အဲ့ဒီမတိုင်ခင်ကဆိုရင်ကရင်တွေကလွတ်လပ်ရေးကိုလိုချင်နေကြတာပါ။ဒါပေမဲ့ကရင်တွေဟာပင်လုံညီလာခံမှာလိလာသူအဖြစ်ပဲတက်ရောက်ခဲ့တာ
ပါ။မွန်နဲ့ရခိုင်တို့လည်းလူမျိုးရေးကိုယ်စားလှယ်အဲ့မှာသိရမပါဝင်ခဲ့ဘူးပေါ့ခင်ဗျာ
။ Yes, that's right. There are many who weren't represented. So therefore, it's not an ideal. It wasn't an ideal solution. Although General Aung San did say at that meeting, I believe,
ကိုယ်စားလှယ်မပါဝင်တာအများကြီးပါ။အဲ့ဒါကြောင့်ဒီညီလာခံဟာအကောင်းဆုံးအဖြစ်တည်းရမဟုတ်ခဲ့ပါဘူး။ဒါပေမဲ့ကျွန်တော်ယုံကြည်တာကဗိုလ်ချုပ်အောင်ဆန်းအနေနဲ့ Federal အစိုးရတည်းရလိုအပ်တယ်လို့ပြောခဲ့ပါတယ်။ဘလူးဖက်ဒရယ်ဆိုတာကိုတော့မရှင်းလင်းခဲ့ပါဘူးအခုတည်းထိလဲအားလုံးကျေနပ်လက်ခံနိုင်မဲ့ဘလူးဖက်ဒရယ်ဖြစ်မယ်ဆိုတာဘယ်သူမှလည်းအတိအပယ်မဖွင့်ကြသေးပါဘူ
းနောက်တစ်ခုကအဲ့ဒီတော့ငါတယောက်ခဲတိုင်းရင်းသားတချို့နဲ့ပတ်သက်ပြီးတော့ပြောကြပါတယ်သူတို့ဟာဗမာစကားလဲမကျွမ်းဘူးသူတို့ပြောတဲ့စကားလဲပင်လုံညီလာခံမှာမပေါက်မြောက်ဘူးနိုင်ငံရေးနှိုးကြမှုလဲမရှိသေးဘူးဒါကြောင့်သူတို့ဟာသူများပြောတာကိုလွယ်လင့်တကူခေါင်းကြီးခဲ့ရတယ်လို့ဆိုကြတဲ့ကိစ္စဖြစ်ပါတယ်
Yes, they were not educated enough. There weren't enough educated people who knew the
ဟုတ်ပါတယ်သူတို့ကတိတ်ပြီးတော့ပညာမတတ်ကြသေးပါဘူး Federal ဆက်ဆံရေးဆိုတာဘလို့တိမ်မွေ့ရှုပ်ထွေးရဲဆိုတာကိုနားလည်တဲ့ပညာတတ်တွေမရှိကြသေးပါဘူး Federal ဆက်ဆံရေးဆိုတာနိုင်ငံရေးအာဏာအတိုင်းအတာတစ်ခုထိလွှဲပြောင်းပေးတာနဲ့အတိုင်းအတာတစ်ခုထိစီးပွားရေးအခွင့်အာဏာလွှဲတာတို့ပါဝင်ပါတယ
်အဲ့ဒီတော့စီးပွားရေးအခွင့်အာဏာကိစ္စမဆွေးနွေးကြဘူးထင်ပါတယ်
That's right. Because that was not the problem. The problem was should Britain give independence to Burma as a
မမရေဘာကြောင့်လဲဆိုတော့အဲ့ဒါကပြဿနာမဟုတ်ပါဘူးပြဿနာကဗြိတိရှားတွေဟာမြန်မာအများစုရှိတဲ့ဒေသတွေကိုပဲလွတ်လပ်ရေးပေးပြီးတော့ကျန်တဲ့ဒေသတွေကိုတီးခြားခွဲထုတ်မယ်ဆိုတဲ့ကိစ္စပါလူနည်းစုဒေသတချို့ကိုတီးခြားအုပ်ချုပ်နေခဲ့တာ
ပူဂျောင်ဆန်လူကြံခံရပြီးတဲ့နောက်သူ့ရဲ့မူလယဉ်မှန်းချက်လည်းပဲသွေးဖီသွားခဲ့တာပဲခင်ဗျာဆိုတော့အခုအခါမှာမိုက်ဂျာယန်မှာတိုင်းရင်းသားတွေကညီလာခံကျင်းပနေပါတယ်အဲ့ဒီညီလာခံမှာဘာပြောလဲဆိုတော့ပင်လုံဆိုတာကိုအထိပ်ပဲဖွင့်ဆိုမယ်ဆိုတဲ့အချက်တစ်ခုလည်းပါဝင်တယ်ခင်ဗျာ
Well an every important event like that was a very important event in Burmese history and so there'll be a lot of myths and built up around the original Pinlong Conference
ပင်လုံညီလာခံဟာမြမတမိုင်းမှာတိတ်ပြီးတော့အရေးကြီးတဲ့ဖြစ်ရပါဒီဖြစ်ရမျိုးနဲ့ပတ်သက်ပြီးတော့စစ်ကူးရင်ပြောကြားမှုတွေလိုရာဆွဲပြီးတော့ပြောတာတွေအများကြီးပါတယ်။ဒါပေမဲ့ဒုတိယပင်လုံညီလာခံကျင်းပပြီးကောင်းမွန်တဲ့အဖြစ်တည်းရရှိဖို့ကိစ္စဟာကောင်းမွန်တဲ့ကိစ္စဖြစ်ပါတယ်။လူများစုလူနည်းစုဆက်ဆံရေးပြဿနာကအမြဲတမ်းကြောက်စရာကောင်းတဲ့ပြဿနာပါ။လွတ်လပ်ရေးမရခင်ကလေးကရှိတဲ့ကိစ္စလို့ပြောရမှာပါ။တိတ်ပြီးတော့အရေးကြီးပါတယ်။ဥနုရဲ့အယတ္တအဆိုးရလည်းလုံးဝမဖြစ်ရှင်းနိုင်ခဲ့ပါဘူး။စစ်တပ်ကအခြေအနေပိုဆိုးအောင်လုပ်ခဲ့ပါတယ်။ဦးသိန်းစိန်အစိုးရကပြေရှင်းမှုစတင်ပြီးတော့လုပ်ခဲ့ပါတယ်လက်ရှိအစိုးရအနေနဲ့ပြဿနာကိုအပြုသဘောဆောင်တဲ့ရလဒ်တစ်စုံတစ်ခုရအောင်ကြိုးပမ်းနှံလိမ့်မယ်လို့မျှော်လင့်ပါတယ်ဒါပေမဲ့မတိနိုင်သေးပါဘူ
းဟုတ်ကဲ့အခုဗဟိုအစိုးရတွေအကြောင်းဆက်မပြောခင်မှာတိုင်းရင်းသားအင်အားစုတွေဘက်ကရောသူတို့အချင်းချင်းစီးလုံးညှို့မှုရှိရပါရဲ့လားဆိုတာကိုကြည့်ကြရအောင်ပါကျွန်တော်တွေးမိတော့ကတော့တိုင်းရင်းသားဘေးဘက်ကလည်းပဲအကြီးကစီးလုံးညှို့မှုမရှိကြဘူးလို့ဆိုတာပါခင်ဗျာ
I think it is every time the minorities have tried to get together in the past they have succeeded some of them have succeeded for short periods and then it all falls apart
အဲ့ဒီလိုပဲထင်ပါတယ်အရင်တုန်းကလည်းတိုင်းရင်းသားလူနည်းစုတွေစုယုံကြတိုင်းခဏတစ်ချို့အောင်မြင်ပြီးတော့ကြာရှုံးသွားတာကြီးပါပဲဘာကြောင့်လဲဆိုတော့နေမြေတစ်ခုဟာလူမျိုးစုတစ်ခုတည်းတီးကြနေတာမဟုတ်ပဲအကုန်ရောနှောပြီးတော့နေကြတာပါ
ပထဝီအနေထားအရကိုရောနှောနေကြတာပါဒါကိုမကြည့်ပဲအင်အားစုတချို့ကဆိုရင်ဖြစ်နိုင်တာတဲ့အခွင့်အရေးကိုပိုးပြီးတော့တောင်းနေကြပါတယ်ဒါနဲ့အချင်းချင်းပြဿနာတွေတက်နေကြတာပါပဲဥပမာပြောရရင်ဝရရဲ့ကိစ္စပါသူတို့ကတီးခြားပြည်နယ်လိုချင်နေရပါတယ
်ဒီဝါကိစ္စမှာနောက်ွယ်ကတရုတ်စီနေတော့မထင်ဘူးလားခင်ဗျာ
I don't know whether China is behind it but I do think that the war state has been integrated economicallyand to a degree culturally with South China with Yunnan province
နောက်ကွယ်မှာတရုတ်ပါနေတယ်ဆိုတော့ကျွန်တော်မသိပါဘူးဒါပေမဲ့ကျွန်တော်အသေးစားယူဆထားတာကတော့ဝက်ပြည်နယ်ဟာစီးပွားရေးအရာနဲ့အတိုင်းအတာတစ်ခုထိယဉ်ကျေးမှုရတရုတ်နိုင်ငံတောင်ပိုင်းယူနန်နဲ့ပေါင်းစည်းနေမိပြီဆိုတာလည်းဖြစ်ပါတယ်မူလတန်းအကြောင်းတွေမှာတရုတ်စာတင်နေအခြေခံအဆောက်အဦတွေအားလုံးတရုတ်ကတည်ဆောက်တယ်စီးပွားရေးအရာလည်းယူနန်နဲ့တောင်ပိုင်းကိုအခြေခံထားတယ်ဒါဟာမြန်မာနိုင်ငံအတွက်ပြဿနာပါဒီကိစ္စမှာတရုတ်နဲ့ဘယ်လိုဆက်ဆံရမလဲဘွားကိုဘယ်လိုကန်တွေရမလဲရှမ်းနဲ့ရောဘယ်လိုလုပ်ရမလဲ
ဟုတ်ကဲ့အဲ့ဝါအပြင်တခြားတိုင်းရင်းသားတွေရဲ့တောင်းဆိုချက်ဖြစ်တဲ့ Federal ပြည်ထောင်စုကိုလက်ခံဖို့ဗမာလူမျိုးစုပါဝင်တဲ့ဗဟိုအစိုးရကရောဘယ်လောက်ထိအဆင်သင့်ဖြစ်နေပြီလို့ဆိုတဲ့ဆိုတာကျွန်တော်ကြည့်အောင်ပါခင်ဗျာဒေါ်အောင်ဆန်းစုကြီးကပြောပါတယ်တိုင်းရင်းသားတွေနဲ့မကြခင်ကတွေ့တော့တောင်းကျင်တာတောင်းရကိုဘက်ကဘာပြန်ပေးထိုင်လဲဆိုတာလေးကြည့်ကြတောင်းတော့လည်းပဲပေးထိုင်မှာမဟုတ်ဘူးလို့ဆိုခဲ့ပါတယ်ဒါတွေကိုကြည့်မယ်ဆိုရင်ဗဟိုအစိုးရရဲ့အစင်းသင်းဖြစ်မှုကဘယ်လိုရှိမယ်လို့ထင်ပါလဲခင်ဗျာ
The question is each of the minorities groups has different versions of what they want some want
ပြဿနာကတိုင်းနာလူနည်းစုတွေကသူတို့လိုချင်တာနဲ့သူတို့တကွဲတပြားစီဖြစ်နေတာပါတချို့ကအကန့်အသတ်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်စီးပွားရေးချုပ်ကန့်ခွင့်ကိုလိုချင်နေကြတာပါတချို့ကလည်းဒီအခွင့်အရေးတွေကိုတိတ်ကျဲကျဲပြက်ပြက်လိုချင်ကြပါတယ်တခါလက်နက်ကင်အင်အားစုတွေကလည်းဘလို့လို့ရမလဲဘဟုအစိုးရနဲ့ဘလို့အဝင်ခွင့်ကြဖြစ်အောင်လုပ်မလဲအဲ့ဒါတွေဟာတိတ်ပြီးတော့ရှုပ်ထွေးတဲ့ကိစ္စတွေပါပြီးတော့ဖက်ဒရယ်စနစ်ကိုဘလို့ပုံစံနဲ့ဘယ်သူကမှအတိအကျမပြောကြသေးပါဘူး NLD ဟာ1990ရွေးကောက်ပွဲမတိုင်ခင်ဖက်ဒရယ်ပုံစံလိုလားတယ်လို့ညင်ညာခဲ့ပေမဲ့အတိအကျဘလို့ပုံစံမျိုးဆိုတာမပြောခဲ့ပါဘူးတိုင်းရင်းသားတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်အလွန်ကျွံပေးမှာကိုလည်းစစ်တပ်ဘက်ကအထူးစိုးရိမ်နေတယ်လို့ထင်ပါတယ်စစ်တပ်ကပြည်တော်စုမပြိုကွဲရေးကိုနှစ်ပေါင်းများစွာပြောလာခဲ့တာပါတိုင်းရင်းသားတချို့ကအခုမပြောတော့ပေမဲ့အရင်ကလွတ်လပ်ရေးယူဖို့အတွက်ပြောနေကြတာပါစစ်တပ်ကအခုထိအဲ့ဒါကိုကြောက်ရွံ့နေတော့မှာပဲ
နောက်ကျွန်တော်ဒီမှာတခုမေးရဒေါ်အောင်ဆန်းစုကြည်နဲ့တိုင်းရင်းသားအင်အားစုရဲ့ဆက်ဆံရေးဖြစ်ပါတယ်ဒီရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်တို့အနိုင်မရခင်ကာလတုန်းကတော့တိုင်းရင်းသားနဲ့ဆက်ဆံရေးအတော်ကောင်းခဲ့တယ်ထင်ပါတယ်အခုနောက်ပိုင်းမှာတိုင်းရင်းသားနဲ့ဒေါ်အောင်ဆန်းစုကြည်ဆက်ဆံရေးနည်းနည်းအဖို့တွေရှိလာလို့ထင်ပါတယ်ဘယ်လိုသဘောပါလဲခင်ဗျာ
Before, when you're in opposition you have no responsibility and when you're in power you have responsibility and well let's face it
အဲ့ဒါကဘာကြောင့်လဲဆိုတော့အတိုက်ခံဘဝဆိုတာတာဝန်ယူစရာမလိုပါဘူးအာဏာရလာတဲ့အခါမှာတာဝန်ယူလာရပါတယ်နောက်ပြီးတော့ဒေတာတွေအားလုံးရဲ့အုပ်ချုပ်ရေးဟာပြည်ထောင်ရေးဝန်ကြီးဌာနရဲ့လက်အောက်မှာပါစီရလူရှိစေဗိုလ်ချုပ်ကြီးတွေရဲ့လက်အောက်မှာပဲရှိပါတယ်ဒါဟာဒေါ်အောင်ဆန်းစုကြည်အတွက်ပြဿနာဖြစ်နေပါတယ
်အခုစစ်တပ်ရဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဘော်သဘောထားကိုမေ့ကျင်ပါတယ်ပြည်ထောင်စုတည်တံ့ခိုင်မြဲရေးကိုစိတ်ချရပြီးဆိုတဲ့တနေ့မှာစစ်တပ်ဟာတန်လျာကိုပြန်သွားလိမ့်မယ်လို့ဆရာကြီးမကြာခဏပြောလို့ရှိပါတယ်တိုင်းရင်းသားအင်အားစုအားလုံးလက်နဲ့စွန့်ပြီးမှစိတ်ချရမယ်လို့စစ်တပ်ကယူဆနေတာပါတိုင်းရင်းသားတွေကတော့နိုင်ငံရေးအရသဘောတူညီမှုရှိပြီးအကောင့်ထဲပေါ်နိုင်မှလက်နဲ့စွန့်မယ်လို့ပြောကြပါတယ်ဆိုတော့ဒီနှစ်ခုကြာမှာပြည်လည်းမှုရရှိဖို့အင်မတန်ခက်ခဲမနေဘူးလားခင်ဗျာ
I agree it's very very difficult as a it's a question when you say surrender their arms somehow they have to be brought in to
အဲ့ဒါကိုကျွန်တော်သဘောတူပါတယ်ဒါပေမဲ့တိတ်ပြီးတော့ခက်ခဲပါတယ်ခင်ဗျာကသူတို့လက်နဲ့ချမယ် surrender လို့တုံးတယ်တကယ်တော့သူတို့ကဘူဆိုးရအတွက်ချင်းချမှုဖြစ်တယ်လို့အထင်မခံရဖို့လိုအပ်ပါတယ်ဦးသိန်းစိန်မတန်ခင်အစိုးရကသူတို့ကိုနေကြားဆောင်တက်ဖွဲ့ဖြစ်အောင်ပြောင်းလဲဖို့လုပ်ခဲ့ပါတယ်။ဒါဟာတိုင်းရင်းသားလက်နက်ကင်တွေကိုအင်အားသုံးပြီးဘာမှမလုပ်နိုင်အောင်စီစဉ်တာပါ။ဒီအစီအစဉ်ကိုအထင်ကြီးကတိုင်းရင်းသားအင်အားစုတွေကလက်မခံကြပါဘူး။တခြားတနည်းနဲ့ဒါတွေကိုဖြည့်ရှင်းရပါလိမ့်မယ်။ဒီလက်နက်ကင်အဖွဲ့တွေကိုနာမည်တမျိုးမျိုးတက်မလား။တက်မလို့ဟာနိုင်ငံတော်ရဲ့တခုတည်းသောစစ်တပ်ဖြစ်တယ်ဆိုတာဖြစ်စေရမယ်။တိုင်းရင်းသားအင်အားစုတွေကိုလည်းလုတ်ပိုင်ခွင့်အာဏာတချို့တစ်ဝက်ရှိစေရမယ်ဆိုတာမျိုးပါ။အမေရိကန်ပြည်တော်စုမှလည်းကြည့်လိုက်ပါ။ရဲတပ်ဖွဲ့ဆိုတာဒေတာအလိုက်အခြေခံပြီးတော့ဖွဲ့စည်းထားတာပါ။ဘာကြောင့်လဲဆိုတော့ရဲတပ်ဖွဲ့ဒီသားလျင်လူထုနဲ့ဓာတ်ရိုက်ထိတွေ့ရတာပါ။လူထုကိုလုံခြုံအောင်သူတို့ပဲလိုရတာပါ
။ဟုတ်ကဲ့ခင်ဗျာဒါကတော့ဆွေးနွေးညှိနှိုင်းပြီးနောက်ဆုံးပေါ်ထွက်လာရမယ့်ရလအခြေအနေပေါ့ခင်ဗျာ။အခုဆွေးနွေးညှိနှိုင်းလို့မရဖြစ်နေတာက Sitaka Drusima Taswenire, Tuzikuleve, Sitaka Sinwenire, Lutaina River, Sujavakmia.
Well, the question is then also, how much does the central government control local military units? But I have no idea.
Suwain, Petanaga, Dita Anan, Taswenire, Sitabo, Bohusuyaga, Below Anna Hidale, Sura Pibare. Dita Sitaimuriga, Drue, Lunyoe, Luade, Taipei Win, Sidla. ဒီနေရာတွေကိုကျွန်တော်လည်းမရောက်ဘူးဟာဘူးသူတို့နယ်စကားမပြောဘူးဟာဘူးဒါပေမဲ့စစ်တပ်အနေနဲ့တိုင်းဒေသတက်နေတဲ့ပြဿနာဟာညီညာရေးဖြစ်စင်မှာအဓိကကြားတယ်ဆိုတာကတော့သိကြပါရယ်နောက်အဓိကကြားတဲ့အချက်တရကတော့ဖွဲ့စည်းပုံပြုပြင်လာပဲဖြစ်ဖြစ်လက်ရှိစနစ်အောက်မှာပဲဖြစ်ဖြစ်လူမျိုးစုပြည်နယ်တွေကိုအခွန်ကောက်ခံခွင့်နဲ့ကိုယ်ပိုင်ရွေးကောက်တင်မြှောက်တဲ့ပြည်နယ်အာဏာပိုင်တွေ
It is moving in that direction. It is a slow, slow, very frustrating process.
အဲ့ဒီဘက်ကဥတီပြီးတော့ရွှေရှားနေပါပြီနင်းနေကွေကွေနဲ့စိတ်မရှိခြင်းစရာဖြစ်စင်မှာမတူကွဲပြားတဲ့အဖွဲ့တွေအများကြီးမတူညီတဲ့မျှော်မှန်းချက်အသေးသေးနဲ့သူတို့ရဲ့တမိုင်းကိုအတိပဲဖွင့်ပြီးတော့စိတ်ကူးရင်ထင်မြင်ချက်အမျိုးမျိုးနဲ့မျှော်မှန်းချက်တွေထားနေကြတဲ့အတွက်စိတ်ဆက်ညှိနှိုင်းနေရတာခက်ပါတယ်ချက်ချင်းအစဉ်ပြေနိုင်မှုတော့ကျွန်တော်မမြင်သေးပါဘူးဒါပေမဲ့အစဉ်ပြေမဲ
ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာပါရှင်ဒီအစီအစဉ်ကိုကြာတာပတင်းနေ့မနေ့ပိုင်းမှာလည်းပြန်လည်ထုတ်လွှင့်ပေးပါမယ်အခုတော့ပတ်စဉ်ဒီအားကစားသတင်းတွေကိုထုတ်လွှင့်ပေးပါမယ်ကိုရန်နိုင်စူးစီးတင်ပြထားပါတယ်ရှင်
ဘဇောနိုင်ငံမှာကျင်းပမယ် 2016 Rio Olympic ပြိုင်ပွဲမှာ Russia Olympic အားကစားအဖွဲ့တစ်ခုလုံးကိုထုတ်ပယ်သွားမှာမဟုတ်ဘူးလို့ အပြည်ပြည်ဆိုင်ရာ Olympic Committee IOC ကဆုံးဖြတ်လိုက်ပါတယ်။ဒါမဲ့လည်း Russia အားကစားသမားတွေအနေနဲ့သတ်မှတ်ထားတဲ့စည်းကမ်းသတ်မှတ်ချက်တွေကိုပြည့်မီမှသာဝင်ပြိုင်ခွင့်ရမှာဖြစ်တယ်လို့ IOC ဥက္ကဋ္ဌ Thomas Bach ကပြောလိုက်ပါတယ်။
We have decided today that no Russian effort.
Russia အကြမ်းသမားတွေ အနေနဲ့ တင်းတင်းကြပ်ကြပ်ပြန်ထမ်းထားတဲ့ တတ်မှတ်ချက်တွေနဲ့ မကိုက်ညီဘူးဆိုရင် Rio Olympic ပြိုင်ပွဲကို ဝင်ခွင့်ရမှာမဟုတ်ဘူးလို့ ကျွန်တော်တို့ ဒီကနေ့ ပဲဆုံးဖြတ်လိုက်ပါတယ်။
IOC ကအခုလိုဆုံးဖြတ်လိုက်တဲ့အတွက် ဓာတ်မြေဆီသုံးဆွဲတယ်လို့ တွေ့ရှိခဲ့တဲ့ Russia ပြည်ခုံပြည် အကြမ်းသမား 68 ယောက်ကလွယ်ပြီးတော့ ကျန်တဲ့ အကြမ်းသမားတွေ အနေနဲ့ Olympic ပြိုင်ပွဲကို ပြိုင်ဖို့အတွက် ကမ္ဘာ ဓာတ်မြေဆီဝါသုံးဆွဲမှု တိုက်ဖျက်ရေးအဖွဲ့နဲ့ သက်ဆိုင်ရာ အကြမ်းအဖွဲ့ချုပ်တွေရဲ့ စစ်စစ်မှုကို ခံယူကြရမှာဖြစ်ပါတယ်။ Olympic နဲ့ ကမ္ဘာ ပြည်ခုံပြည် ချန်ပီယံ Usain Bolt ကသူ့ရဲ့ တကောက် ကြော ဒဏ်ရာ ပြန်ကောင်းနေပြီလို့ ပြောလိုက်ပါတယ်။
I'm seeing so good. I have no issues right now.
ကျွန်တော်ရဲ့ တကောက် ကြော ကျွတ်သားဒဏ်ရာ အခြေအနေက ကောင်းပါတယ်။ အခု ဘာ ပြဿနာ မှ မရှိ ပါဘူး။ ကျွန်တော် ဆရာဝန်တွေ က အကောင်းဆုံး ကုသ နိုင်ခဲ့ ပါတယ်။ မီတာ 100 က တော့ ကျွန်တော် အကြိုက် ဆုံး ပြိုင်ပွဲ ပါ။ အခြေအနေ ကောင်းပါတယ်။ အဲ့ဒီ အတွက် စိတ် မဝူ ပါဘူး။
ဒါပေမဲ့ Rio Olympic ပြိုင်ပွဲ က တော့ သူ့ အတွက် နောက် ဆုံး Olympic ပြိုင်ပွဲ ဖြစ် တယ် လို့ လည်း Bolt က ပြောပါတယ်။ Usain Bolt ဟာ 2008 Beijing Olympic နဲ့ 2012 London Olympic ပြိုင်ပွဲတွေမှာ မီတာ 100, မီတာ 200 နဲ့ မီတာ 400 လက်ဆင့်ခံ ပြိုင်ပွဲတွေမှာ ရွှေတိုက်တွေရထားပြီးတော့ အခုနှစ်မှာလည်း ရွှေတိုက်တွေထပ်ရဖို့ ကြိုးပမ်းနေတာဖြစ်ပါတယ်။ တကယ်လို့ ဒီ ပြိုင်ပွဲ သုံးခု သလုံးမှာသာ ရွှေတိုက်တွေထပ်ရလိုက်မယ်ဆိုရင်တော့ သူဟာ ဘယ်သူမှ မလုပ်နိုင်သေးတဲ့ စံချိန် တစ်ခုကို ထပ်ပြီးတော့ တင်လိုက်နိုင်မှာဖြစ်ပါတယ်ခင်ဗျာ။ Manchester United အသင်းက ရာသီ ကြိုး ပြင်ဆင်တဲ့ အနေနဲ့ တရုတ် နိုင်ငံမှာ ရောက်နေပြီးတော့ ဒါမဲ့ ဘောလုံး ရာသီ အတွက် အသင်းရဲ့ ဝတ်စုံ တစ် ကို လည်း Shanghai မြို့မှာ ဇူလိုင်လ 23 ရက်နေ့က ပြသခဲ့ပါတယ်။ Man United ရဲ့ အိမ်ကွင်း ဝတ်စုံ တစ် ပြသတဲ့ ဒီ ခန်းနာမှာ တော့ နီပြား တဲ့ Mourinho နဲ့ အတူ Man United အသင်းသားတွေ အတော် များများ လည်း ပါဝင် ခဲ့ကြပါတယ်။ Man United နီပြား တဲ့ Mourinho က တော့ အသင်းလုံး ဘောလုံး ရာသီ စဖို့ စိတ်အား ထက်သန် နေ ကြတယ် လို့ ပြောလိုက်ပါတယ်။
I played against Man United so many times.
And was always the same. I 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 was always
Man U အသင်းရဲ့သယင်းအရာတော့တရုတ်နိုင်ငံမှာ Man U အသင်းကိုအားပေးတဲ့ပြိဿတ်ဟာ 100% ရှိပြီးတော့ကမ္ဘာပေါ်မှာရှိတဲ့ကျန်တဲ့နိုင်ငံအားလုံးထက်ပိုများတယ်လို့လည်းပြောပါတယ်ခင်ဗျာ။
England Molong Pueju Figa, Sam Allardyce go, England Nibia Pine Kanaibare, Euro Natal Sachama, England Tinha, Iceland go, Rudia Sema, Nago to Gune, Show Me Tolayara, Nibia Wari, Hosta, Noka Dabido, Tuniama, Sunderland Nibia Allardyce, Sato Lai Dapibare, Sam Allardyce Garo, England Nibia, Pilayara go, China Delu, Yolaibare.
This is a job I've waited for many, many years, and I'm absolutely
England Nibia Luga, General Nippon Yazwa, Songyare Lupi, Kulu, England Dia, Nibia Niago, Jalai De Dre, Janonine, Loa, Jinemi, Nanga Bagani, Jime, Suile, Dingo, Tutela, Lubuga, Janore, Yango, Selu, Shazia, Pipi, Luran, England, Dingo, Gongju Yare, and Itamu Jao, Donaime, Lu, Nolima.
England Nibia Niadre, Sam Allardyce, Apian, Arthur Wenger, Steve Bruce, Yagan Clinsman, Dogule, Epica, Twisso, Mimian Gerelu. Britain's name media regard of Popia Vare, Chelsea, Nibia, Jose Mourinho Yogaro, Allardyce School, England, Nibia, Pina, Ulai Daha, Manganelu, Jolai Bari, Sam Allardyce, Premier League, Ma, Bolton, Newcastle, Blackburn, West Ham, Net, Sunderland, Senegal, Nibia, located at Twitch, Joe, Yen, Nibia, Chibi, Met, Sufari, Yaondo, Amyamuri, Lonangelo, yeah. England thing are Sam Allardyce School, Nibia, Pina, Canada, Chain, Emma, Bay, Sunderland thing are Dunyama, Sato, Everdene, May, Nibia, Hall, David Moyes School, Nibia, Pina, Canada, Dina Gabare, Satema Bay, Spain thing are Porto, Nibia, Hall, Julian Lopez de Gigo, Nibia, Pina, Canada, Dina Vare, Barcelona, Taisimu, Nema Garo, Dunine, Brazil, Dene, Du, Lame, Olympic, Pianwego, Wimbo, Samuel Nire, Luke, Jolai Bare.
Jogar no Brasil é diferente.
ကျွန်တော်တို့နိုင်ငံမှာကစားမှာဖြစ်တဲ့အတွက်ရန်ကိုပြောပါတယ်အင်းရှင်ဖြစ်တဲ့အတွက်ကျွန်တော်တို့ဘောကြနေတဲ့တာဝန်ကလည်းအကြီးကြီးဆိုတာသိပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့စိတ်တည်တည်နေနေနဲ့ကျွန်တော်တို့ပုံစံအတိုင်းပေါ်ပေါ်ပါပါနဲ့ပြောပြောရှင်းရှင်းကစားပြီးအိုလံပစ်မှာရွှေရဖို့လိုပါတယ်ဘာကြောင့်လဲဆိုတော့ဒါကကျွန်တော်တို့အတွက်အရေးကြီးတယ်သူ့ကိုပီအက်ဂျီအပါအဝင်တခ
င်ပြခဲ့တဲ့တစ်ပတ်အတွင်းအားကစားသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးမှာဖြစ်ပါတယ
်ဒီနေ့နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုယ်စားပြုရှင်ပြိုင်မဲ့သမ္မတလောင်းအဖြစ်နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကိုဒီမိုကရက်ပါတီဝင်တွေကရွေးချယ်လိုက်ကြပါပြီဒါဟာအပြင်အမေရိကန်သမ္မတရွေးကောက်ပွဲသမိုင်းမှာအဓိကနိုင်ငံရေးပါတီကြီးတစ်ခုကနေအမျိုးသမီးသမ္မတလောင်းတူအုပ်ကိုရွေးချယ်တာပထမဆုံးအကျင့်ဖြစ်ပါတယ်။ခရီးရန်ဖုန်းတော်ကြီးတစ်ပါးကိုဂျန်ဖက်ဝါရီတွေကတပ်ပစ်ခဲ့ပြီးတဲ့နောက်စိုးရင်ထိတ်လန့်နေကြတာကိုတက်တရာရရှိဖို့စူးစမ်းတဲ့အနေနဲ့ပြည်နှစ်သမ္မတဖရွန်ဆွာအော်လန်ဟာဒီကနေ့ဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်။ဘာသာပေါင်းစုံသွေးစည်းညီညွတ်ရေးရဖို့စူးစမ်းတဲ့အနေနဲ့ဘာသာရေးပေါင်းစုံကခေါင်းဆောင်တွေနဲ့ပါရီမြို့တော်ကသူရုံးကမှမစ္စတာအော်လန်တွေ့ဆုံတာပါ။ပြည်နှစ်နိုင်ငံမှာဂျန်ဖက်ဝါရဇွဲတက်ခိုက်တာတွေမကြာခဏဆိုသလိုဖြစ်ခဲ့ပြီးတဲ့နောက်အခုလိုတွေ့ဆုံပွဲလုပ်တာပါ။တူရကီနိုင်ငံနဲ့နယ်စပ်ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကခမီရှလီမြို့မှာဒီကနေ့ဘုံဖောက်ခွဲမှုနှစ်ခုကြောင့်လူ32ယောက်တဲ့မနဲ့တေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့စောင့်ကြည့်လေ့လာရေးဖွဲ့တစ်ဖွဲ့ကပြောပါတယ်။ပောက်ခွဲမှုကြောင့်ဒဏ်ရာရသူတွေထဲမှာ VOA ကတ်ဘာသာဌာနသတင်းတော်ဒူဦးဖြစ်သူဇန်နာအိုမားလည်းပါဝင်ပြီးတော့သူ့မိသားစုဝင်တွေလည်းဒဏ်ရာရပါတယ်။တူရကီအာဏာပိုင်တွေကဒါဇင်နဲ့ချီတဲ့သတင်းတော်တွေကိုထပ်ပြီးတော့ဖမ်းဝရမ်းထုတ်ထားပါတယ်။ဒီလားအစောပိုင်းတူရကီနိုင်ငံမှာဆက်အာဏာသိမ်းကြိုးပမ်းမှုကိုနောက်ွယ်ကနေအဓိကစီစဉ်သူလို့အစိုးရကပြောနေတဲ့အမေရိကန်ခြေဆိုင်မွတ်စလင်ဘာသာရေးဆရာနဲ့ဆက်ဆက်ရှိတယ်ဆိုတဲ့ဆိုဆိုချက်နဲ့သတင်းတော်တွေကိုဖန်ဖန်ထုတ်လိုက်တာပါ။အစ္စရေးဘာသာရေးဆရာတူကိုဒီလအစောပိုင်းကတက်ခတ်မှုနဲ့ဆွဆွဲခံထားရတဲ့ပါလက်စတိုင်းမျိုးသားတူကိုအစ္စရေးစစ်သားတွေကတပ်ပစ်လိုက်ပါတယ်။အသက်29နှစ်အရွယ်မူဟာမက်ဂျာဘာရီဖကီဟာဂျော်ဒန်မြေနောက်ဖက်ကမ်းကဆူရီပြော်မှာပုန်းနေတာကိုရဲတပ်ဖွဲ့ကရှာတွေ့ခဲ့တယ်လို့အစ္စရေးစစ်ဖက်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဇူလန်လတရက်နေ့ကရဘိုင်ဖုန်တော်ကြီးတစ်ပါးကိုတပ်ပစ်မှုမှာသူကပါဝင်ခဲ့တယ်လို့ဆွဆွဲခံထားရတာပါခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ခီသုံးဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့ဖိုင်လာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။
This program has come to you from the Voice of America, Washington.